ယနေ့ဒါနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1314ခုနှစ်ခရစ်နှစ်2059နှစ်တရင်ကျော်လာဇန်14ရက်အင်္ဂါနေ့မင်္ဂလာရှိတဲ့ညချမ်းအခါကာလသမယမှာရန်ကုန်တိုင်းဒေသကြီးမယန်ကုန်းမြို့နယ်ဒါနာယဝဏိဌာနသဘူတိတိဗိမာန်တော်တွင်၌ကျင်းပပြုလုပ်အပ်သောဓမ္မသဘင်ပွဲ ဒီကနေ့ညစဉ်ကျင်းပပြုလုပ်အပ်သောဓမ္မသဘင်ပွဲ၌ဓမ္မဒါနာကုသိုလ်ရှင်မှာလမ်းမတော်မြို့နယ်ဤတရားကြီးဥဒန်းလိုက်တက္ကမကြီးဒေါက်ခင်အေးဆွေမိသားစုဖြစ်ပါတယ်ထိုမိသားစုနဲ့တကွအလုံးတော်တော်စင်များစုပေါင်းပြီးတော့စင်ရင်ကျင်းပပြုလုပ်အပ်သောဓမ္မသဘင်ပွဲဒီကနေ့ညစဉ်ကျင်းပပြုလုပ်အပ်သောဓမ္မသဘင်ပွဲ၌ဦးဇင်ဟောကြားမဲ့တရားကဝိပတ်တော်စံတပါတရားဒေသနာတော်ဒုတိယပိုင်းပေါ ဲ့အကျိုးတရားကိုတော့ဝိပက်သို့သောမြတ်စွာဘုရားမှာဖြစ်ပေါ်လာသည့်ဝိပက်ဖြစ်သည့်အတွက်ဘေးတည်းရေတော်ဆိုတဲ့စကားလုံးတွေထည့်ပြီးတော့သုံးထားတာအဲ့ဒီဝိပက်ဒီဘယ်နှပါးရှိလဲ12ပါးရှိတယ်အဲ့ဒီ12ပါးတွေကဒီကနေ့ဒုတိယပိုင်း4ပါးပေါ့နော်အဲ့ဒီတရားတော်ကမဟောကြားသည်မီမှာတရားပဉ္စင်ဖြစ်တော်မူသောသုံးလောကထွတ်ထားဘုရားရှင်ကိုယ်တော်မြတ်ကိုအလုံးလက်အုပ်ချီးမွမ်းပြီးတော့ရှ िख ိုလိုက်ကြရအောင်။သင်္ဇောတိတောကရုဏ်ကြီးနာနာတော်ပရဒ္ဓမဝေဟောကရောပညာတနိဗ္ဗာန်ဩသေဇဒုက္ကရံကရံယောနာထုံငါဤကိုကွယ်ငါကိုကဲ၍ငါနဲ့မကြလူနာများဤကိုးစားရသည်ခင်အရှင်ဘုရားရှင်ကိုတော်မြတ်သည်ကာရုံဉ္ဇနာတတဝကပြင်စင်ရခြင်းကြောင့်ပြင်းပြလှစွာမာကရုဏာတို့သည်သင်္ဇောတိတော်မဆောင်သောအောင်ခါကထထနုဇောအတ္တိဖြစ်ဝေကရောပညာတနိဗ္ဗာန်လက်လံမီလောက်အနီးရောက်လည်းရမျက်မှောက်ပြုရမျက်နိဗ္ဗာန်ကိုဩသေဇအလွယ်တကူလက်မယူပဲဘုလူတွေ့တာဆွလို့ခွာ၍ဒုက္ကရံတမန်လူမြတ်မကြအောင်ထူးခြားလွန်ကဲ့ပြုနိုင်ခဲ့သောပါရမီဖြစ်မှုကိုကရံကရွန်တော်လေးသင်ချေဂိင်္ဂတသိမ့်မြတ်ဒိမ့်သိမ့်စင်စဲပြုကျင့်တော်မူလျက်ပရထံလူနေပြမသတ္တဝါတို့ဤအကျိုးစီးပွားကိုအဝင်ဩကောင်းစွာမဲ့တွေ့ဆောင်ရတော်မူခဲ့ပါ၏။ဒါနာတံငါ၏ကိုယ်ွယ်ငါကိုကယ်၍ငါနှင့်မကြလူနာများ၏ကိုးစားရတဲ့ခင်တို့ဘုရားရှင်ကိုယ်တော်မြတ်ကိုမယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုခေါ်ဆိုအကုံတော်ဘုရားတပည့်တော်တို့သည်ဝန္နာမတရားဟောတရားနာဘေးရန်ကွာ၍ခန္ဓာအမှန်နိဗ္ဗာန်ရောက်ကြောင်းစုပန်တောင်းကယုသေစွာရှိခိုးကြောလိုက်ကြပါကုန်ဤမြတ်စွာဘုရားသုံးလောကထိုတာဘုရားရှင်ကိုတော်မြတ်ကိုလက်အုပ်ချင်မှုရှိခိုးပြီးတဲ့နောက်ဒီကနေ့ညဦးဇင်းဟောကြားမယ့်တရားကဝိပက်တော်စနေပါဒုတိယပိုင်ဒီတော့မြတ်စွာဘုရားကပြောခဲ့တဲ့တပ္ပိတ္တကမ္မတကကမ္မထာယတာတတဝါတခုကံတခုတတဝါတွေဟာကံပေးတဲ့အမွေကိုခံယူရတယ်ကောင်းမွေဆိုးမွေမန္တမြအဲ့ဒါကံကပေးတာပဲကံပေးတဲ့အတိုင်းအဲ့ဒီအမွေတွေကိုပေးသေးရင်ခံယူရတယ်ဒါကြောင့်လူချင်းတူပေမဲ့အဆင့်တန်းချင်းတူရလားเอ้မတူဘူးဘာကြောင့်လဲကံရင်းမတူခဲ့လို့တချို့ပုဂ္ဂိုလ်များကမြင့်မြတ်တဲ့ဘဝကိုရရှိနေကြတယ်တချို့ပုဂ္ဂိုလ်များကယုံညံ့တဲ့ဘဝကိုရရှိနေကြတယ်တချို့ပုဂ္ဂိုလ်များဆိုတခါတည်းမွေးကလေးအစဟလားရွှေလင်းမန်းနဲ့အချင်းဆေးတယ်ဆိုပဲတချို့ပုဂ္ဂိုလ်များကြတော့လေဘေးသေးရေနော်မွေးကလေးအစမိဘဆွံ့မြက်ခြင်းကိုခံရတယ်တဲ့အဲဒီလိုဖြစ်ရခြင်းဘာကြောင့်လဲဆိုရင်ကံတရားတွေကြောင့်ဘေးသေးရေဘာတရားကြောင့်အဲ့ဒီအကြောင်းတရားဖြစ်တဲ့ကံတရားသည်အလဲကျအကျဉ်းအားဖြင့်အကျိုးပေးရာအလဲကျအကျဉ်းအားဖြင့်ပေးတဲ့၄မျိုးရှိတယ်တဲ့မနေ့ကပြောခဲ့တာကအချိန်ကာလအားဖြင့်သတ်မှတ်တာနော်အခုကအလဲကျအ အဲ့လိုအလေးကြအကျိုးပေးရာကာလအဖြစ်ဘေးတဲ့ရေ၄မျိုးရှိတယ်တဲ့ကရုကကံအာတန္တကံအာစိဏကံကတ္တတကံဘေးတဲ့ရေကံမဏမျိုးကြီးလေးတဲ့ကံကိုအဲ့ဒါကရုကခေါ်တယ်နော်ဒီကံဒီအချိန်မှာပြုလုပ်တဲ့ကံတရားကိုတော့အာတန္တကံလို့ခေါ်တယ်အမြဲတမ်းပုံမှန်ပြုလုပ်နေကြကံကိုတော့အာစိဏကံလို့ခေါ်တယ်တခါတည်းအမတ်တည်းမဲ့ပြုတ်လိုက်တဲ့ကံတရားကိုတော့ဘေးတရေဒါကတ္တတကံလို့ခေါ်တယ်။ဒီတော့အလဲကျအဖြစ်အကျိုးပေးတဲ့ကံဒီဘယ်နှပါ။ကြီးလေးတဲ့ကံကိုဂရုကကံ။ဂရုကဆိုတာကြီးလေးတယ်နော်။ကုသိုလ်ဘက်မှာဆိုရင်မဟဂုတ်ကံအကုသိုလ်ဘက်မှာဆိုရင်ပေသာနန္ဒရိယကံမဟဂုတ်ကဆိုတာဘေးတရေဇန်နဲ့ပတ်သက်တဲ့အဲ့ဒါကံတရားတွေကိုပြောတာအဲ့လိုဇံရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်များဒီသိရင်ပဲသွားရဓမ္မပြည်သွားရတယ်နော်ဒါနကုသိုလ်သီလကုသိုလ်တွေသူကစွန်အတ္တတိပိုကောင်းနေပေါ့အဲကြောင့်ကုသိုလ်ဘက်မှာဆိုရင်အဲ့ဒီဇံဆိုတဲ့မဲခုတ်ကံဒီသူကအကြီးအလေးဆုံးပဲအမြင့်မြတ်ဆုံးပေါ့အဲ့ဒီကံမဲ့အကျိုးပေးတယ်တကအကုသိုလ်ဘက်မှာဆိုတော့မေတ္တာရေပေစံရဏိယကံကပါအမေတ္တာချင်းအဖေတ္တာချင်းယန္တာကိုတက်ခြင်းမြတ်စွာဘုရားကိုသွေးစိမ့်တည်အောင်လှုပ်ခြင်းပြီးတော့တန်ခါကိုအသင်ခွဲခြင်းအေးအဲ့လိုကြီးလေးတဲ့အပြစ်တွေအလွန်ကျူးမိပြီဆိုရင်တော့ကြံတဲ့အကုသိုလ်ကံတွေမတိုးနိုင်တော့ဘူးတဲ့ဒီကံပဲအကျိုးပေးတယ်တဲ့အဲ့ဒီဂရုကကံကြီးမရှိမှပိဋကရေအာတန္တကံအကျိုးပေးတာဂရုကကံမရှိရင်အေးအဲ့ဒီအာတန္တကံမရှိရင်အာစိဏကံအကျိုးပေးတယ်အာစိဏကံမရှိရင်ကတ္တတာကံကအကျိုးပေးတာအလှည့်ကြအကျိုးပေးတာပေါ့နော်ဆိုတော့ဒီကံဒီအချိန်မှာပြုလုပ်တဲ့ကံကိုဘာပြောလဲအာတန္တကံဘာကံပါလေအေးဒီကံဒီအချိန်မှာကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့အဲ့ဒီကံဒီဘိသက်ရဲ့ဂရုကကံမရှိဘူးဆိုရင်သူပဲအကျိုးပေးတယ်တဲ့ဘာကြောင့်လဲဆိုရင်တမလွန်ဘဝရဲ့တကောဝရောက်နေလို့မကြခင်တရားတော်မေအဲ့တော့တမလဘွားကိုရောက်ခံနေပြီဖြစ်တဲ့အတွက်အဲ့ဒီကံဒီဘိသက်ရဲ့အကျိုးပေးတာဆိုကြပါစို့နှချံထဲမှာနွားတွေအများကြီးရှိတယ်အဲ့ဒီနှချံတကဝါကိုဖွင့်လိုက်မယ်ဆိုရင်ဘိသက်ရဲ့ဘယ်နွားကအရင်ထွက်မှာလဲခြံတကဝါမှာရှိတဲ့နွားတွေဘာလဲအရင်ထွက်အခုလေအဲ့ဒီအတိုင်းပဲဘိသက်ရဲ့အတိတ်ကဘဝတစ်ခုလို့ဘာကုသိုလ်တွေလုပ်ခဲ့လုပ်ခဲ့ဒီကံဒီအချိန်လေးမှာလုပ်လိုက်တဲ့ကံဒီတဲ့သူကပဲအရင်အကျိုးပေးတယ်။ဘာကြောင့်လဲတမန်တော်ဘဝရဲ့တကဝရောက်နေလို့နော်။ခုလိုလွန်ခဲ့တဲ့အချိန်တုန်းကရန်တော်တစ်ပါးရှိတဲ့အရှင်သောနာတဲ့ပြည့်ဖခင်ကြီးကဘိသက်ရဲ့မုတ်ဆိုးမုတ်ဆိုးဘဝကနေသာယဟန်ကိုအကြောင်းပြုပြီးတော့တံဝေကရဖြစ်တံဝေကဖြစ်တော့ကဲပါလေငါလည်းပဲယဟန်ဝိတ္တကောင်းနေဆိုပြီးတော့ယဟန်ဝင်လိုက်တယ်အတိတ်ကချင်းတော့ဘိသက်ရဲ့ယောဂါရဖြစ်တဲ့ဖြစ်အားစင်ရရခေါ်ပြီးတော့ကုရဒါ ਈ မဲ့ဘလို့မှမတက်တာဘူးအဲ့တော့မိမတက်ဖြစ်နေတယ်အဲ့ချိန်မှာတခါတည်းခမဲတော်ဖြစ်တဲ့ဦးဇင်းကြီးကဘိသက်ရောင်ရမ်းပြီးတော့អော်တယ်ငါသားရဲ့កេបောင်းអង្គွယ်កេបောင်းអង្គွယ်ခွေးနဲ့ကြီးကလိုက်နေလို့ပါဆိုပြီးတော့မုတ်ဆိုးလို့ဖြင့်ဘိသက်ရေဘဝတတ္တကာလပတ်လုံးလုခဲ့တာဆိုတော့အဲ့ဒီအတိတ်ကကိုလုခဲ့တဲ့เนาะအခုတို့កံတွေကစိတ်ထဲမှာပါလေဆွေးနေတယ်ဒါကိုဘိသက်ရေကမ္မနမိတ်လို့ခေါ်တယ်ကိုလုခဲ့တဲ့အပြုမှုတွေအကုန်လုံးမျက်စိထဲမှာမြင်လာတယ်မြင်လာတော့တခါတည်းအဲ့ဒီလိုအကုသိုလ်ဒုစရိုက်တွေလုပ်ခဲ့သည့်အတွက်ငရဲရောက်နေတယ်လို့ဆိုပြီးတော့ထင်နေရတာငါသားရေခွေးနဲ့ကြီးကလိုက်နေလို့ပါဆိုတော့ဟာဘောအကုကောင်းမှမဟုတ်တော့ဘူးဒီလိုဆိုတော့ငါကေဥမပဲဆိုပြီးတော့ပန်းနေခုခုပြီးတော့တခါတဲ့အဲ့ဒီပန်းနေကိုသူ့ရဲ့ခမဲတော်ဦးဇင်းကြီးရဲ့လက်ထက်မှာထည့်ပြီးတော့ခမဲတော်ကြီးဖျားကိုအာယုံပြုတ်ပြီးတော့ဟောဒီပန်းနေပူဇော်ပါဆိုပြီးတော့ခိုင်းလိုက်တယ်အဲ့ဒီချိန်မှာတခါတည်းတတိဝင်လာပြီးတော့ဗုဒ္ဓံပူဇေမိဆိုပြီးတော့ပန်းနဲ့ဘုရားကိုပူဇော်လိုက်တယ်အဲ့လိုပူဇော်လိုက်တဲ့အခါမှာဘိသက်ကြီးဘာဖြစ်လာလဲဆိုတော့နမိတ်ပြောင်းသွားတယ်ငါသားကြီးဥယျာဉ်ထဲရောက်နေပြီကွဥယျာဉ်ထဲရောက်နေပြီကွဆိုပြီးတော့ဒီလိုဖြစ်သွားတယ်နော်ဒါပါလဲဆိုရင်ဘိသက်ကြီးဂတိနမိတ်ပေါ့နော်ကိုသွားရမယ်ဘဝရဲ့အချင်းနေပေါ့နော်ဒါတွေကိုသူ့စိတ်ထဲမှာမျက်စိမှာပါလေမြင်လာတာနော်အဲ့ဒါကိုဂတိနမိတ်လို့ခေါ်တယ် Asaka Bale, Mere Yoni de Temido, Beda, Quinejiga, Suni, Subido, Tinida, Akudo, Payo Dwavi, Eh, Nauyene Yok Dwavi, Namego Bale, Pion Be Lane, and Omajage, Yanamu Dwari, Payo Dwale, so Nabi Yok Dwari, no? And do you ever want to then Agala Balo? To say, look here, look here, look at me, big day, they got Nijima, look like they have Puzo, Jinsure, Eddie Kuzu, Lee Jow, Nabi Yok Dwari, Eddie Kuduga Bali, Adanaka, Pagamali, Taya Karuga Gamasi, Beganga, Jubi, Adanaka, Jubi, Hobi, Eddie Adanaka Masi Wusuna, big day, Asinaga, Jubi, Asinaga Swadiba, no? เอ้นี้สิณีได้ลุ่นนี่ได้ถ้ากุตุก้องผู้อกุตุทุไสติบ่พญาศิขุณีจาสิบุมันพญาศิขุเมปริสิณีจาสิบุมันปริสิเมวิยวัสสะลุ่นนี่จาสิยอาบุมันวิยวัสสะนี่ลุ่นเมอทุไสสิเนี่ยดีได้เมบุมันลุ่นนี่จาได้ลุ่นเมหาเสเมสุเมเอ้อลุ่นนี้ได้ก้องเนี่ยลุ่นเวพี่เมก้องเนี่ยลุ่นเวพี่เมบุมันลุ่นนี่จาอลุกดาบาเลอาสัยนะกันตัวบาเลตติยะบ่เนาะนัมเบอร์ 2 ကရုဂကံကအကျိုးပေးတယ်။နံပါတ်၄ဘေကံနေ့အချိန်မှာပြောလို့တဲ့အာသနကံအကျိုးပေးတယ်။အဲ့ဒီကံမရှိဘူးဆိုရင်အာစိနကံအကျိုးပေးတယ်။နောက်ဆုံးနံပါတ်၄ကဘိသက်ရဲ့ကတ္တတကံဘာကံ။ဒါကတည်းကသွားရင်လာရင်လည်းဟောကုသိုလ်ဖြစ်တာရှိတယ်လို့အကုသိုလ်ဖြစ်တာလည်းရှိတယ်။မထင်ရှားတဲ့ကံတရားတွေပေါ့။အဲ့လိုမထင်ရှားတဲ့ကံလေးတွေကိုဘိသက်ရဲ့ဘာပြောလဲ။ကတ္တတကံနဲ့။ဟေးအတိတ်ကကိုလုခဲ ဲ့အတိတ်ကဘဝတွေမြုံများစွာကျင်လည်ခဲ့တယ်နော်အတိတ်ကဘဝတွေမြုံများစွာကျင်လည်ခဲ့ပြီးအကောင်းတဲ့အလုပ်တွေကမကောင်းတဲ့အလုပ်တွေကမလုပ်ခဲ့ဘူးလားအေးအဲ့ဒါပါလေကိုလုပ်ခဲ့တဲ့ကံတရားတွေအဲ့လိုအတိတ်ဘဝကလုပ်ခဲ့တဲ့ကံတရားတွေကိုလည်းဒါကတ္တတာကံလို့ခေါ်ပါတယ်ကရုဂကံလည်းပေးတဲ့ပိစုံပံဘဝမှာပြုလုပ်တာအာဒနကံလည်းပါလေပိစုံပံဘဝမှာပြုလုပ်တာအာစိတကံလည်းပါလေပိစုံပံဘဝမှာပြုလုပ်တာဟိုအတိတ်ကဒီဘဝမရောက်ခင်အတိတ်ကဘဝတွေမြောင်များစွာကျင်လည်ခဲ့ရတယ်အဲ့လိုကျင်လည်ခဲ့တော့ကလုတ်ခဲ့တဲ့ကံတရားတွေလည်းအများကြီးရှိတယ်အဲ့ဒီအတိတ်ကကိုလုတ်ခဲ့တဲ့ကံတရားတွေကိုလည်းပါလေကတ္တတာကံလို့ခေါ်တယ်အဲ့တော့မိသားရဲ့ကမ္မနဲ့မျိုးအခုဘုရားရှင်ကိုတော်မြတ်မှာဝိဘတ်တော်စနေပါမကောင်းကြီးတွေဖြစ်ပေါ်ခဲ့တယ်။အဲ့လိုမကောင်းကြီးဖြစ်ပေါ်ခြင်းတွေဘာကြောင့်လဲဆိုရင်ဟိုးအတိတ်ကကိုလုတ်ခဲ့တယ်အကုသို့ကံနေကြောင်းအဲ့ဒီကံကိုပြောပါတယ်ကတ္တတကံမိန်းတဲ့ဘာကံအဲ့တော့ဝိဘတ်တော်စနပါဖြစ်ရတာအဲ့ဒီကံတရားကြောင့်အဲ့ဒီစနပါတွေကမနေ့က၄ပါးပြောပြပြီနော်ဒီနေ့တော့ဒါဘယ်နှပါးမြောက်၅ပါးမြောက်ကစမယ်အဲ့ဒီ၅ပါးမြောက်ဝိဘတ်တော်ကဗာလဲဆိုရင်မြတ်စွာဘုရားထံမှာလူတတမားတွေစေလွတ်ခံရခြင်းမြတ်စွာဘုရားကိုတတ်မယ်ဆိုပြီးတော့လူတတမားတွေရောက်လာတယ်အဲ့ဒီလူတတမားတွေကိုဘိသက်ရဲ့ဘယ်သူကစေလွတ်တယ်လဲဆိုတော့အလုံးသိပါတယ်အရှင်ဒီဝဒဘယ်သူကစေလွတ်အရှင်ဒီဝရကမြတ်စွာဘုရားကိုအမျိုးမျိုးနှောက်ရတဲ့တိုက်ခဲ့တယ်။ဘာလို့တိုက်ရမလဲဆိုရဒါပဲသိတဲ့ရဲ့ကြီးစင်းစားနေ။အဲတော့ဘုရားဖြစ်တဲ့အချိန်ကစပြီးတော့နှောက်ရခြင်းတဲ့အချိန်ဆိုမရှိဘူးတဲ့။တခါတည်းမနက်ကနှောက်ရတဲ့၊တခါတည်းဒီတိကနှောက်ရတဲ့၊တခါတည်းသာနာပေါင်းရောက်လာတဲ့အရှင်ဒီဝရကနှောက်ရတဲ့။အဲတော့အရှင်ဒီဝရတဲ့မြတ်စွာဘုရားကိုဘလို့မှကြည်လို့မရဘူးကြည်လို့မရတော့ငါမြတ်စွာဘုရားကိုတတ်မေးဆိုပြီးတော့လူတသမားတွေစေလွတ်တယ်အဲ့ဒါငါကူမြောက်ဝိပက်တော်ပဲအဲ့ဒီလိုစေလွတ်ခံရခြင်းတွေအတိတ်ကအကြောင်းတရားရှိခဲ့လို့အဲ့ဒီအကြောင်းတရားကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကကိုတော်တိုင်မင်ကြားတော်မူခဲ့ပါတယ်ပုရိဟံဒါရကောဟိတဝါပုရိဟံဒါရကောဟုတ်တဝါပုရိဟံဒါရကောဟုတ်တဝါပိစီကဗုဒ္ဓံဒိဋ္ဌဝါနမဂေတကလိကံခိပိဘေကဝေငါယေတတော်မြတ်ခြေတယံတို့အာငါဘုရားရှင်ကိုရောမြတ်တိပုရိဟောရှိဘဝဒုံက ဒါရကောကလေးသည်ဟုတ်တဝါကြည့်၍မဟာပတိလံခကြီးမှာကီလမာနောကစား၍နေစဉ်ပိစီကဗုဒ္ဓပိစီကဗုဒ္ဓအရှင်သူမြတ်ကိုဒိဋ္ဌဝါနမြင်သည်ရှိသောတကလိကံကြောက်စီခဲကိုကဟေတဝါယူ၍တံအဲ့ဒီပိစီကဗုဒ္ဓအရှင်သူမြတ်ကိုခိပိန်ပြစ်ခတ်ခဲ့ပြီ။ဒေနာကမ္မဝိပါကေနာထုကံဤအကျိုးကြောင့်ဒေဝတ္တောဒေဝရသည်မင်္ဂဗျာရှင်ကိုရောမြတ်ကိုဝဋ်ထံသတ်ဖို့လို့ငါအဘိမာရီလူတ္တမတို့ကိုပယောဇေရီစေလုခဲ့တယ်ဣတိဤသို့ဘဂဝါဘုံတော်ကြောင့်မသေခင်ဘုရားရှင်ကိုယ်တော်မြတ်သည်ဂရေတိကောင်းစွာမတွေ့မိကျတော်မူခဲ့ပါပေတတိအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ထံမှာလူတ္တမားတွေအရှင်လူရကလွတ်လိုက်တယ်။ငါမြတ်စွာဘုရားကိုသတ်မဲဆိုတဲ့ရည်ရွယ်ချက်နဲ့ပိသက်ဒေဝဒကဘုရားထံလွတ်လိုက်တာအဲ့တော့အရှင်ဒေဝဒရဲ့ဘဝဇာတ်ကြောင်းကိုကြည့်လိုက်မယ်ဆိုရင်သူသည်တာဂွေမင်းသား6ယောက်နဲ့အတူတူသာနာပေါင်းရောက်လာတယ်အရှင်အာနန္ဒရဲ့အရှင်အနုရုဒ္ဓရဲ့ကိမိလရဲ့ဗတ္တိယရဲ့ဗကုရဲ့ပြီးတော့နောက်တစ်ယောက်ရှိသေးတယ်ဥပါလိစတ္တရဲ့သူကတော့ပိဋကတ်ရဲ့တာဂွေမင်းသားမဟုတ်ဘူးမင်းသားကတော့6ယောက်ထဲတော့သူတို့ပေါ့9ယောက်ပေါ့နော်စတ္တတွေပေါ့ဆိုရင်သာနာပေါင်းအတူတူရောက်လာကြတယ်တဲ့အဲ့လိုရောက်ကြပြီတဲ့နောက်တရားဓမ္မတွေပြည့်ညံညကိုအထုတ်ကြအဲ့လိုတရားဓမ္မတွေအထုတ်တဲ့အခါမှာအရှင်နုရုဒ္ဓကိမိလဗတ္တိယဘကုအဲ့ဒီလေးပါးတွေမိတ္တရဟန္တာဖြစ်သွားတယ်လေးပါးကဘာဖြစ်သွားတယ်ယဟန္တာဖြစ်သွားတယ်ဥပါလိကလည်းယဟန္တာဖြစ်သွားတယ်ပြောတော့သာကွေမင်းသားမဟုတ်ဘူးစတ္တတဲ့ပြီးတော့နောက်တစ်ပါးအရှင်အနန္ဒသူလည်းတရားဓမ္မတွေအထုတ်တဲ့အခါမှာယဟန္တာမဖြစ်ပြီမဲ့သောတာပန်ဖြစ်သွားတယ်ဘာဖြစ်သွားအေးအရှင်ဒီဝရကတော့ဘိသက်ရေလောကီဇံပဲရတယ်တဲ့နော်ဘာမဲ့ဘာဖို့မှမရရှာဘူးအဲ့တော့သာနာပေါင်းရောက်လာပြီးတဲ့နောက်မြတ်စွာဘုရားနဲ့အတူတူနေပေါ့အဲ့လိုနေတဲ့အခါမှာသူ့ရဲ့အတိတ်ကကံတရားကြောင့်သူ့စီကိုလာတဲ့ဒကာဒကမတွေမရှိသလောက်ပဲဒီတုံကြောင့်မှတရင်သုံးနေဆိုရင်အရှင်သာရိပုတ္တရာကိုလာဖို့တဲ့တက္ကသမားတွေကလည်းအများကြီးပဲအရှင်မောကလန်းတို့အရှင်အနန္ဒာတို့ဟာအရှင်ဘုရားအရှင်တထပလဘယောင်းနေလဲဘုရားအရှင်ရာဟုလာကောဘယ်နှမနေလဲဘုရားဆိုပြီးတော့လာလာပြီးတော့မေးကြတယ်ဒါ ਈ မဲ့အရှင်ဒေဝဒတ်ကတော့ဘိသက်ရေတယောက်မှလာမမေးဘူးတဲ့အဲ့လိုမေးတော့သူ့ရဲ့စိတ်ထဲမှာတမျိုးဖြစ်သွားတယ်ဩငါ့ကိုကြည်ညိုတဲ့တက္ကသမားတွေမရှိဘူးဒီပြင်ကိုရိုရီဆိုရင်တော့လာလာပြီးတော့မေးကြလာလာပြီးတော့လှူကြငါကန်နေလိုက်တာအဲ့တော့ငါဘုံကြီးအောင်ဘာလို့ရရင်ကောင်းမလဲဆိုပြီးတော့စဉ်းစားတယ်သူများတွေအချမ်းရအတန်းဝိုင်းတက္ကသမားတွေပေါ်များတော့အဲ့ဒါကိုအားကြလာတယ်အဲ့လိုအားကြမဲ့ဘေးသေးရေနော်ကောင်းတာလုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ငါဘယ်လိုလုပ်မလဲဆိုတော့အဇတသက်ကိုသွားပြီးတော့မြင်တယ်ဘယင်ဗိမိတရာကတော့ကွာတဲ့အရိယာဖြစ်နေပြီတဲ့စီးရုံးဖို့သိမ့်မလွယ်ဘူးတဲ့အဇတသက်ကတော့ငယ်သေးတယ်ငယ်သေးတော့စီးရုံးလို့ရတယ်ဆိုပြီးတော့အရှင်ဒီဝရက်ဒီအဇတသက်ကိုသွားပြီးတော့စီးရုံးတယ်နော်မွေငါးကောင်ဖန်ဆင်းပြီးတော့အဇတသက်ကိုစီးရုံးတယ်အဲ့တော့မွေငါးကောင်ဖန်ဆင်းခန္ဓာကိုယ်မှာတခါတည်းအဲ့ဒါကိုမြင်လိုက်တော့မင်းသားဖြစ်တဲ့အဇတတကြောက်သွားတယ်။ဟာအသင်ဘယ်သူလဲဆိုပြီးတော့မေးလိုက်တဲ့အခါမှာအဲ့ဒီကြတော့မှအရှင်ဒီဝတ္တသည်ဗဂရိပုံစံလေးဖန်ဆင်းပြလိုက်တယ်။အဲ့လိုဖန်ဆင်းပြလိုက်တော့ဟာအရှင်ဒီဝတ္တသည်တကောအလွန်ကြီးပဲ။ငါဒီတလောက်တကောကြီးတဲ့ပုဂ္ဂိုလ်တခါမှမတွေ့ဘူးအခုတော့တွေ့ရပြီ။ဒီတော့ငါဒီအရှင်ဒီဝတ္တကိုစီးကပ်မယ်ကိုးကွယ်မယ်။ငါဆရာကောင်းတွေ့ပြီဆိုပြီးတော့ဘေးတည်းအဲ့ဒီအချိန်ကဆက်တင်ပြီးတော့အဇတတမင်းသားဟာအရှင်ဒေဝရတ်ကိုဆရာအဖြစ်နဲ့ကိုးကွယ်တဲ့စိက္ကတ်တည်းအဲ့ဒီအချိန်မှာသူရဲ့ကျောင်းထဲကိုအဇရတ်သည်နေ့စဉ်နဲ့အမြဘိသက်ရေးစွန့်အုပ်900ပုံမှန်လာပို့တယ်ဒီတော့သူသည်မင်းသားရဲ့ဆရာဆိုတော့ဘိသက်ရေးဘုန်းကံကြီးသွားတယ်ပေါ့နော်ဘယင်မွေးတော့နေခြင်းကြီးတဲ့အဲ့ဒီအတိုင်းပဲဘိသက်ရေးဘယင်ကိုးကွယ်တော့မင်းသားကိုးကွယ်တော့အရှင်ဒေဝရတ်သည်ဘုန်းကံကြီးမားသွားတယ်အဲ့လိုဘုန်းကံကြီးတဲ့အခါမှာရန်တော်မြတ်ကမြတ်စွာဘုရားကိုသွားရောက်ကြတဲ့အရှင်ဘုရားအရှင်ဒုရဒ္ဒတော်ခု ဘုံအလွန်ကြီးတဲ့ဖုရားအေးဘာကြောင့်လဲကွအဇရတကနေစင်းနေအမြဆွမ်းအောင်900သူရောက်တဲ့နေရာမှာလာလာပြီးတော့ပို့တယ်ဖုရားအေးအဲ့ဒါသူ့အတွက်ကံမကောင်းဘူးကွဘာကြောင့်လဲဆိုရင်ဝါပင်မြတ်အတီးတီးချင်းသည်တဲ့အဲ့ဒီဝါပင်ပါလေသေဖို့ပဲတဲ့နော်မပြောပင်မှာအတီးတီးချင်းသည်အဲ့ဒီငပြောပင်ပါလေသေဖို့ပဲအခုလဲအဲ့ဒီအတိုင်းပဲကွတဲ့ဒီဝဒတ်သည်အကျင့်သိက္ခာကောင်းမှုဒီတော့အခုလိုလက်လက်ပါတွေပုံများလာခြင်းတွေသူ့အတွက်အန္တရာယ်ရှိတယ်တဲ့ဟောဒီလက်လက်ပါဆိုတာအတုံးချတတ်မှာအတုံးမချတတ်ရင်ကုတ်တယ်ပါလဲအန္တရာယ်ပဲတဲ့စီစဉ်ဥစ္စာယာရုအာနာဆိုတာဘေးတရဲ့အတုံးချတတ်တဲ့ပုဂ္ဂိုလ်များအတွက်အဲ့ဒါနိဗ္ဗာန်ရောက်ကြောင်းအကျင့်နေပဲဒါပေမဲ့အဲ့ဒီစီစဉ်ဥစ္စာယာရုအာနာကိုအတုံးမချတတ်ဘူးဆိုရင်ကုတ်အတွက်အစိတ်ပဲအန္တရာယ်ရှိတယ်အရှင်မကတ္တပတိသင်္ကနာတင်တဲ့အခါမှာအဇရတကိုအကူအညီတောင်းတယ်အဲ့တော့ဘုရင်အဇရတကလည်းပဲအကူအညီပေးတယ်ဒါကြောင့်သင်္ကနာတင်ပွဲကြီးရာအောင်းအောင်းမြင်မြင်ပြည့်စုံသွားတာဘုရင်အကူအညီရလို့မင်းအာနာကိုအကျိုးရှိတဲ့နေရာမှာအသုံးချတာအရှင်မကတ္တပနော်ဒါပေမဲ့အရှင်ဒီဝဒကျတော့အဲ့ဒီအဇရတကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကိုလှုပ်ကြံတယ်။မင်းရဲ့အာဏာကိုဘိသက်ရဲ့အလွဲသုံးစားလှုပ်တာ။ဒါကြောင့်ဘယ်အရာမဆိုအသုံးချတတ်ဖို့မလိုဘူးလား။စီစဉ်ဥစ္စာယာတုအာဏာအသုံးချတတ်မယ်ဆိုရင်ဘိသက်ရဲ့အဲ့ဒါနတ်ပြည်ရောက်ကြောင်းပဲနိဗ္ဗာန်ရောက်ကြောင်းပဲအဲ့ဒါကိုအသုံးမချတတ်ဘူးဆိုရင်တော့အပေကိုတွားရလိမ့်မယ်တဲ့။ဒါကြောင့်မြတ်စွာဘုရားကจิตารุเตเทวะละลัลลาบะปอมยาจินติตุอะตั่วอันเนရှိတယ်ဆိုပြီးတော့မင်ကြတော့မူတယ်ထင်တဲ့အတိုင်းပါပဲတဲ့ဘုန်းကကြီးတဲ့အခါမှာကိုယ့်ကိုယ်ကိုအထင်ကြီးလာငါ့ကိုကြီးညိုတဲ့တက္ကရာကမကြီးမြတ်လာပြီပြီးတော့အဇတမင်းကလည်းငါ့ကိုကြီးညိုနေပြီဒီတော့ငါသည်ဟောဒီတန်ခါအစီယုံကြီးကိုခေါင်းဆောင်လုပ်မယ်တန်ခါအစီယုံကြီးကိုငါဒီတာဝန်ကိုယူဖို့မြတ်စွာဘုရားကိုသွားလျှောက်မယ်ဆိုပြီးတော့အရှင်ဒီဝဒတ်ဒီမြတ်စွာဘုရားကိုသွားလျှောက်တယ်။အရှင်ဘုရားအရှင်ဘုရားအေးအေးဆေးဆေးနေပါတော့ဘုရားတဲ့။ဟောဒီတန်ခါအစီအုံးတစ်ခုလုံးတပိတော့ခေါင်းဆောင်ပါမယ်ဘုရား။ဥဆောင်ဥရဲ့ဒီသာနာတန်ဝင်ကိုတပိတော့ထမ်းရွက်ပါမယ်ဘုရား။အဲ့လိုလျှောက်တဲ့အခါမှာမြတ်စွာဘုရားကလက်မခံဘူး။ဒီဝဒတ်မဖြစ်ဘူးတဲ့။ဒုတိယအကျင့်ရှာထပ်ပြီးတော့လျှောက်တယ်မြတ်စွာဘုရားလက်မခံဘူး။တတိယအကျင့်လျှောက်ပြန်နေအရှင်ဘုရားတန်ခါအစီအုံးကြီးကိုတပိတော့ဥဆောင်ပြီးတော့ဟုတ်ရဲ့သာနာတော်မြတ်ကိုထမ်းရွက်ပါမယ်ဖုရားဟေးဒီဝတ္တမဖြစ်ဘူးမင်းဟာတဲ့သူများရဲ့သူများထွေးတဲ့ဇရွေးကိုညိုကျင်တဲ့သူပဲဆိုပြီးတော့ဒိဋ္ဌိမြတ်စွာဘုရားကရင့်ရင့်တည်တည်ပြောလိုက်တာအဲ့လိုပြောလိုက်တဲ့အခါမှာဒီဝတ္တရဲ့စိတ်ထဲမှာဒေါသဖြစ်သွားတယ်ကြည်စံသူများရဲ့ဇရွေးကိုမျိုးသူဆိုပြီးတော့ငါကိုရင့်ရင့်တည်တည်ပြောတယ်ငါအကြောင်းတည်တည်တာပေါ့ဆိုပြီးတော့အဲ့ဒါမြတ်စွာဘုရားကိုဘေးသိအဲ့လိုပြောရခေါင်းလားဆိုပြီးတော့ယံညိုးဖွဲ့လိုက်တာအဲ့ဒီနောက်မြတ်စွာဘုရားကိုငါမြတ်စွာဘုရားရဲ့တန်ခါအစီအုံနဲ့မနေကျင်တော့ဘူးငါတန်ခါအစီအုံတစ်ခုထူထောင်မေးဆိုပြီးတော့ဘေးသိဓမ္မကိုအတ္တမအတ္တမကိုဓမ္မလုတ်ပြီးတော့တန်ခါအစီအုံတစ်ခုတည်ထောင်လိုက်တယ်အဲ့ဒါကိုဘာပြောလဲတန်ခါဘေးရကဘာပြောလဲတန်ခါအစီယုံတစ်ခုတည်းကိုနှစ်ခုဖြစ်အောင်လုပ်လိုက်တာနော်ဓမ္မကိုအဓမ္မလို့လုပ်တယ်အဓမ္မကိုဓမ္မလို့လုပ်တယ်အဲ့လိုလုပ်တဲ့အခါမှာအရှင်သာတိပုတ္တရာဥဆောင်တဲ့တန်ခါတော့အရှင်သူမြတ်တွေကမျိုးထဲမှာလှည့်ပြီးတော့ဒိဋ္ဌိပကာတဏိယကံပြုတယ်ပကာတဏိယကံဆိုတာကသဏ္ဍဖော်ထုတ်တာပါနော်ဒေဝဒတ်အပြုမှုသည်မြတ်စွာဘုရားနဲ့မဆိုင်ဘူးတန်ခါတွေနဲ့လည်းမဆိုင်ဘူးသူလှုပ်တဲ့အလုပ်တွေသူနဲ့ပဲဆိုင်နေတန်ခါတွေနဲ့လုံးဝပတ်သက်မှုမရှိပါဘူးဆိုပြီးတော့ညိုထဲမှာလှဲ့လေပြီးတော့သန္ဓေဖော်ထုတ်တယ်တဲ့အဲ့ဒါကိုပိဋကရဲ့စာပေတကားနဲ့ပြောမယ်ဆိုရင်ပကာတဏိယကံလို့ဆိုတယ်နော်အဲ့ဒီလိုသူကတန်ခါဘုံကနေနင်ထုတ်လိုက်တဲ့အခါမှာနင်ထုတ်ရကောင်းလားဆိုပြီးတော့ဒေါသတွေဖြစ်အဲ့လိုဒေါသဖြစ်ပြီးတော့တခါတည်းအဇရတကိုသွားပြီးတော့ပြောတယ်ဟေးအဇရတလူဝါကြီးကတတန်းတို့လာပြီကွာတဲ့ဒီတော့မင်းဘယင်ဖြစ်ဖို့ဆိုရင်မင်းဖေကိုတတ်မှဖြစ်မယ်မင်းကမင်းဖေကိုတတ်ပြီးတော့ဘယင်လို့ငါကမြတ်စွာဘုရားကိုတတ်ပြီးတော့ဖျားလို့မင်းဆိုပြီးတော့ အဇဒတ်ကိုသွားပြီးတော့ပြောတယ်အဲ့တော့အဇဒတ်ကသူ့ဖေကိုတတ်ပြီးတော့ဘယင်လုတ်တယ်ဟာအဇဒတ်တတ်တော့ဘယင်ဖြစ်ပြီဒီတော့ငါမြတ်စွာဘုရားကိုတတ်မေးဆိုပြီးတော့အဇဒတ်ထံလူသားသမားတွေနော်စစ်လွတ်ဖို့အကူအညီတောင်းနေအဲ့တော့လူသားသမားတွေရောက်လာပြီရောက်လာပြီဆိုတဲ့အခါမှာအရှင်ဒေဝဒတ်ပထမဆုံးလူကိုသူကပြောတယ်မြတ်စွာဘုရားအခုဘယ်မှာတရင်သုံးနေလဲအဲ့တော့မြတ်စွာဘုရားကိုသွားပြီးတော့တတ်တပြီးတဲ့အခါမှာဘယ်လမ်းကြောင်းကနေပြန်လာခဲ့သွားမဲ့လမ်းကြောင်းပြန်မဲ့လမ်းကြောင်းအကုန်လုံးဘိသက်ရဲ့အသေးစိတ်ညွှန်ကြားလိုက်တယ်နောက်တော့လူနှစ်ယောက်ခေါ်လိုက်တယ်အေးဘယ်လမ်းကနေလူတစ်ယောက်ရောက်လာလိမ့်မယ်အဲ့ဒီလူကိုတတ်ပြီးတော့ဘယ်လမ်းကြောင်းကနေပြန်လာခဲ့နောက်ထပ်၄ယောက်ထပ်လို့ဘယ်လန်ကျောင်းကလူ၂ယောက်ပြန်လာလိမ့်မယ်အဲ့ဒီလူ၂ယောက်ကိုတတ်ပြီးတော့ဘယ်လန်ကျောင်းကနေပြန်လာခဲ့နောက်ထပ်လူ၈ယောက်ထပ်လို့နောက်ဆုံး၁၆ယောက်လွတ်တယ်စုစုပေါင်းဘိသက်ရေ31ယောက်ပေါ့နော်တရားကံရှာလို့မရအောင်ဆိုပြီးတော့သူကအကွက်ချပြီးတော့စီစဉ်တာအဲ့တော့ပထမဆုံးလွတ်လိုက်တဲ့လူသည်ဘုရားကိုတတ်မေးဆိုပြီးတော့ဘုရားထံသွားတယ်ဘုရားနာရောက်တဲ့အချိန်မှာဘိသက်ရေဘုရားရဲ့သီလတမာတိပညာဆိုတဲ့အဲ့ဒီဂုံတရက်တည်းကြောင့်မြတ်စွာဘုရားကိုမတန်ရဲတော့အဲ့ဒါကိုမြတ်စွာဘုရားကသိတယ်ဒီတော့မြတ်စွာဘုရားကသူ့ကိုခေါ်ပြီးတော့တရားဟောလိုက်တာအဲ့ဒီတရားလည်းဆုံးရောအဲ့ဒီမြတ်စွာဘုရားကိုတတ်ဖို့ဆိုပြီးတော့ရောက်လာတဲ့သူသည်သောတာပန်ဖြစ်သွားတယ်မိတ္တရေဘာဖြစ်သွားလဲအဲ့တော့ဟေ့တကားလေးမင်းဘယ်ကပြန်လာမင်းမမဖုရားတပြည့်တော့ဘယ်လမ်းကြောင်းကပြန်မယ်ဖုရားအေးအဲ့လမ်းကြောင်းကမပြန်နဲ့ကွာမင်းတွေအန်တယ်ရှိတယ်ဆိုပြီးတော့မြတ်စွာဘုရားကဒီပြင်လမ်းကြောင်းကပြန်ခိုင်းတယ်အဲ့တော့ဟိုကလူနှစ်ယောက်ကစောင့်နေတာဒီလူကိုတတ်ဖို့ဆိုပြီးတော့ဒါပေမဲ့လမ်းကြောင်းကဘေးသက်ရင်မတူတော့ရှာလို့မရဘူးခဲရှာလို့မရရင်ကွာငါတို့မြတ်စွာဘုရားကိုသွားပြီးတော့တတ်မယ်ဆိုပြီးတော့ဘုရားထံရောက်လာတယ်ဖျားနာရောက်လာတော့ဘေးသက်ရဲ့မြတ်စွာဘုရားကိုမတန်ရဲဘူးဒီတော့မြတ်စွာဘုရားကသူတို့နှစ်ယောက်ကိုလည်းတရားဟောလိုက်တယ်ရောက်တဲ့အခါမှာဟောတစ္ဆာလေးပါထိုးထွင်းသိပြီးတော့သောတာပန်ဖြစ်သွားရဲ့ဟေးတကားဒီမင်းတို့ဘယ်လမ်းကြောင်းကပြန်မလဲမမာဒီတို့ဘယ်လမ်းကြောင်းကပြန်မယ်ဖေဟာအေးအဲ့လမ်းကြောင်းကမပြန်နဲ့မင်းတို့တွေအန်တယ်ရှိတယ်လမ်းကြောင်းပြောင်းခိုင်းတယ်ဒီတော့သူတို့နှစ်ယောက်ကိုစောင့်နေတဲ့၄ယောက်ရှာလို့မရဘူးအဲ့လိုနဲ့ဘိသက်ရဲ့အကုန်လုံးဖျားထန်ရောက်လာတယ်ရောက်လာတဲ့ပုဂ္ဂိုလ်တိုင်းကိုမြတ်စွာဘုရားကတစ္ဆာလေးပါတရားဟောလိုက်တယ်အကုန်လုံးဘာဖြစ်သွားတယ်သောတာပန်ဖြစ်သွားတယ်ဒီတော့ဒီဝတ္ထရဲ့နော်အစီအစဉ်မအောင်မြင်တော့လူပေါင်း30တယောက်လွတ်တယ်အကလုံးတရားသူတရားမြတ်တွေရပြီးတော့ဒိဋ္ဌရဲ့ကျွတ်တန်းဝင်သွားကြတယ်သူ့ရဲ့အစီအစဉ်မအောင်မြင်တော့ဘူးဒီလိုဆိုရင်တော့ကွာငါကိုယ်တိုင်သတ်မှတ်ဖြစ်မယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားထာလူတတ္တမ30တယောက်လွတ်လိုက်တယ်အေးအဲ့လိုပိဋကရဲ့ဖယားထံအလွတ်ခံရခြင်းသည်အဘလည်းဝိပက်တော်ပဲအဲ့လိုအလွတ်ခံရခြင်းသည်အတိတ်ကပိဋကရဲ့အကြောင်းတရားရှိတယ်တဲ့အတိတ်ကအကြောင်းတရားကဘာလဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ဒီဘဝတစ်ခုကလူငယ်လေးတယောက်ဖြစ်ခဲ့တယ်အဲ့လိုဖြစ်ခဲ့ခြင်းကလမ်းမှာဆော့ရင်းပြူရင်းတဲ့ပိဋကရဲ့ပစ္စေကဗုဒ္ဓအရှင်မြတ်ဘုရားကိုဖူးတွေ့လျက်အဲ့ဒါကိုအဲ့ဒီတငယ်လေးကအာဘလို့လူကြီးလည်းမသိပါဘူးဆိုပြီးတော့တခါတည်းကြောက်ခဲနဲ့အဲ့ဒီပစ္စေကဗုဒ္ဓအရှင်မြတ်ကိုတည်းပြစ်ပေါက်လိုက်တာကြောက်ခဲနဲ့ပြစ်လိုက်တာအေးအဲ့ဒီအကုသို့ကံကြောင့်အခုဖယားထာလူတသမားတွေစေလွတ်ခံရတာတဲ့ဒါပါလေအတိတ်ကကိုလွတ်ခဲ့တဲ့အကြောင်းတရားเนาะအဲ့ဒီအကြောင်းတရားကိုဘာပြောလဲကံလို့ပြောတယ်အဲ့ဒီအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားကိုဝိပယ်နော်အဲကြောင့်မြတ်စွာဘုရားထံလူတသမားတွေစေလွတ်ခံရတာဒါကိုကြည့်မယ်ဆိုရင်ဘိသက်ရဲ့အကျိုးတရားတို့မြည်သည်အကြောင်းရှိလို့အကြောင်းမရှိဘဲနဲ့အကျိုးတရားဆိုတာဖြည့်ဥထုံးစံမရှိဘူးအေးအကြောင်းကံကြမ္မာဖန်တီးလာပြီဆိုရင်လည်းဘယ်သူမှရှောင်လွှဲလို့မရဘူးကံကြမ္မာဖန်တီးလာပြီဆိုရင်ဘိသက်ရဲ့ရှောင်လွှဲလို့ရတယ်ဘလူနီယာပဲရောက်ရောက်ဘလူနီယာပဲနေနေဘိသက်ရေရှောင်လွှဲလို့မရဘူးတဲ့ဦးဇင်းတို့လွန်ခဲ့တဲ့၃နှစ်၄နှစ်လောက်ကထင်နေဦးဇင်းတို့ကြားလိုက်ရတဲ့တရင်တစ်ခုဟိုးတောင်ကြီးပဲလူတယောက်ဘိသက်ရေဆိုင်ကယ်စီးရင်နဲ့နော်လေရင်တိုက်လို့တေးရတယ်လေရင်ဆိုတာဘိသက်ရေ ကောင်းကင်ကိုပြန်နေတာမို့လားအဲ့ဒီလင်းကလမ်းချော်ပြီးတော့ကားလမ်းပေါ်ရောက်လာတယ်ယုတ်တယောက်ကဆိုင်ကယ်ဆီးနေတာသူ့ကိုသွားပြီးတော့တိုက်မိတာဒိဋ္ဌိရဲ့ဆိုင်ကယ်ဆီးရင်နဲ့အဲ့ဒါလေရင်တိုက်လို့သိရတာကံတရားတွေမစမ်းကြဲဘူးလားအဲကြောင့်အကြောင်းကံတရားဖန်တီးလာပြီဆိုရင်ဘသူမှရှောင်လွှဲလို့မရဘူး။သိနေစိတ်ရင်သိမှာပဲ။သိနေမစိတ်ရင်လည်းမသိပါဘူး။တချို့ပေတဲ့ရေလေရင်ပြက်ကြတာတော့မသိတဲ့ပုဂ္ဂိုလ်ရှိတယ်ဗျာနော်။အေးဒါကိုကြည့်မယ်ဆိုရင်ကံတို့မြည်သည်မှာတကယ်တမ်းအကြောင်းဆုံးလာပြီဆိုရင်ဘသူမှရှောင်လွှဲလို့မရပါဘူး။အခုမြတ်စွာဘုရားလူတတမားရေဆေလိုခံရခြင်းသည်အတေကပစ္စေကဘုရားအရှင်သူမြတ်ကိုကြောက်ခဲနဲ့ပြစ်ခဲလို့အဲ့ဒါနံပါတ်5ဝိပ္ပတောဖြစ်ပါတယ်။နောက်ပိဋကရဲ့နံပါတ်6ဝိပ္ပတောကဘာလဲဆိုတော့မြတ်စွာဘုရားထံမြတ်စွာဘုရားပေါ်မှာကြောက်တုံးကြီးပြစ်ချခံရခြင်းဘယ်သူကပြစ်ချလိုက်တာလဲအရှင်ဒေဝရက်ပဲနော်မြတ်စွာဘုရားကငါကိုယ်တိုင်အတ္တမဖြစ်မယ်လူတသမားတွေငါသည်မြတ်စွာဘုရားထံဆင်လွတ်ခဲ့တယ်အဲ့ဒီစီစဉ်မအောင်မြင်ခဲ့ဘူးအဲ့တော့ငါကိုယ်တိုင်အသက်မဲ့ဆိုရတော့မြတ်စွာဘုရားပေါ်မှာဘိသက်ရဲ့ကြောက်တုံးကြီးပြစ်ချအဲ့ဒါကနံပါတ်6ဝိပ္ပတောအေးအဲ့ဒါလည်းဘိသက်ရဲ့အကြောင်းတရားရှိတယ်တဲ့အဲ့ဒီအကြောင်းလေးကိုမြတ်စွာဘုရားကကိုတော်တိုင်မိန့်ကြားတော်မူခဲ့တယ်ဝိမာတုဘာတရံပုဗ္ဗေတနာဟိတုဟနေအဟံပကိပင်ဂိတိဒုက္ခတေမေသီလာယသအဘိသယေဘေကဝေငါယိတ္တရောမြတ်ခြေတာယံတုအာငါဘိယချင်းကိုရောမြတ်သည်ပုဗ္ဗေရှေခာတုံကဝေမာတုပါဒရံအမိဝံခွဲဖြစ်သောညီကိုတဏ္ဍာဟိတုဥစ္စာတိဟုသောကြောင့်ကြောင့်ဟနေတက်ခဲ့ပြီလိပီတဏ္ဍာဟိတုဥစ္စာတိဟုသောကြောင့်ကြောင့်ဟနေတက်ခဲ့လိပီဂိရိဒုက္ခသမေတောင်းကြမှာပကိပင်ပြစ်ချခဲ့ပြီသီလရစကြောက်တုံးဖြင့်လည်းပဲအပိန်တယိဖိကြိတ်ခဲ့ပြီဒေနာကံမဝိပါကိနထိုကံဤအကျိုးတရားကြောင့်ဒေဝတ္တောဒေဝရတ္တိသီလကြောက်တုံးကြီးကိုခိပီးပြစ်ချခဲ့ပြီဣတိသောဘဂဝါဘုနော၆ပါးတကယ်ဘုရားရှင်ကိုရောမြတ်သည်ကတိသင်ကောင်းစွာမဲ့တွေမင်းကြံတော်မူခဲ့ပါပေတတိအဲ့တော့အရှင်ဒေဝရတ္တိဘုရားရှင်ကိုရုဏ်းမြတ်ကိုတတ်မယ်ဆိုပြီးတော့လူသတ္တမားတွေဆင်လွတ်ခဲ့တယ်အဲ့ဒီအစီအစဉ်မအောင်မြင်တော့ဘိသက်ရဲ့သူကိုယ်တိုင်တတ်မယ်ဆိုပြီးတော့မြတ်စွာဘုရားဗေနိယမသတင်းသုံးလဲအေးဗေနိယမနေတယ်လေဘယ်နေရာမှာတရားဟောနေဆိုလိုက်ပြီးတော့စုံစမ်းနေတယ်အဲ့လိုစုံစမ်းနေတဲ့အချိန်မှာမြတ်စွာဘုရားရာဇဂျိုမြို့ခေတ္တကုတ်တောင်ချီမှာဘိသက်ရေအဲ့ဒီနေရာမှာတရားလေးနှလုံးသွင်းပြီးတော့လမ်းလျှောက်နေတဲ့အဲ့ဒီတရင်ကိုသူကကြားရတယ်အဲ့လိုကြားရတဲ့အခါမှာအရှင်ဒီဝရသည်ဒီလိုဆိုရင်တော့ငါလှုပ်ကြံလို့ရပြီဆိုပြီးအဲ့ဒီရာဇဂျိုကိုရောက်အောင်တော့ရောက်အောင်တော့ပြီးတော့ဘိသက်ရေနော်မြတ်စွာဘုရားကနေ့စဉ်နေရမြအဲ့ဒီကိစ္စကိုတောင်းချေးမှလျှောက်ပြီးတော့တရားနှလုံးသွင်းတယ်အဲ့ဒီအချိန်ကိုတိတိကျကျမှတ်ထားပြီးတော့မြတ်စွာဘုရားလျှောက်နေတဲ့အချိန်ကိစ္စကိုတောင်းပေါ်ကနေကြောက်တုံးကြီးလှိမ့်ချလိုက်တယ်အဲ့လိုလှိမ့်ချလိုက်တဲ့အခါမှာကြောက်တုံးတစ်ခုနဲ့တိုက်ပြီးတော့ဘိသက်ရေမြတ်စွာဘုရားပေါ်အကြတော့တဏှာကျသွားအဲ့ဒီလိုကြားပြီးတော့အဲ့ဒီကြောက်တုံးကြီးကကွက်ထွက်လာတဲ့နော်ကြောက်ကွဲစာလေးကမြတ်စွာဘုရားရဲ့ခြေမတော်ကိုထိကမ်းမိတယ်အဲ့လိုထိကမ်းမိတဲ့အခါမှာဘိသက်ရဲ့ခြေမတော်ဘာဖြစ်သွားလဲသွေးစိမ့်တည်သွားတယ်သွေးကြည်ဥသွားတယ်ပေါ့နော်ဟာတခါလေအဲ့ဒီတရိသက်ကကပြန့်နှံ့တော်မြတ်စွာဘုရားကိုဒီဝတ္တကဘောကနေတခါလေကြောက်တုံးကြီးပြစ်ချတဲ့ကြောက်တုံးကြီးပြစ်ချတဲ့အဲ့ဒီတရင်ကပြည့်နှံ့သွားတော့ရဟန်းတော်များသည်မြတ်စွာဘုရားထံရောက်လာကြ၏မြတ်စွာဘုရားဟာထိကိတ်တရားဘယ်နေရာများရတဲ့ဆိုရလက်ကြည့်တဲ့အခါမှာဘိသက်ရဲ့မြတ်စွာဘုရားရဲ့ခြေမတော်ထိကိတ်တရားရတာကိုတွေ့သွားတယ်ဟာဒီလိုဆိုရင်တော့ငါတို့မြတ်စွာဘုရားကိုဇီဝကရဲ့တရက်ဥယျာဉ်ကျောင်းကိုပြန်သွားမှဖြစ်မေအဲ့ဒီချိန်မှာမြတ်စွာဘုရားကမိတ်နေတဲ့ဒေဝတ္တတော်ကြီးလေးတဲ့ကံကြီးကိုလွန်ကျူးလိုက်ပြီအဘိဓိဒ္ဓိက ကရုကကံလို့ခေါ်တာနော်။ဘာကံ?မြတ်စွာဘုရားကိုသွေးစင်းတီရောလှုပ်ခြင်းသည်လောကီတုပ္ပါရကဒေဝရတိတဲ့ကုစားလို့မရတော့ဘူးတဲ့သွားပြီကွာဆိုပြီးတော့မြတ်စွာဘုရားကမိတ်အဲ့နောက်ဘုရားရှင်ကိုရောမြတ်ကိုဗိသက်ရေဇီဝကရဲ့တရဥယင်ခေါ်သွားတယ်ဒေဝရကတော့အတိတ်တတ်တာပဲဒါပေမဲ့မြတ်စွာဘုရားဟာသူတို့ရဲ့လုံးလပယောကားကြောင့်ပရိနိဗ္ဗာန်စံတယ်ဆိုတာထုံးစံမရှိပါဘူးအဲ့ဒီလိုမြတ်စွာဘုရားပေါ်မှာကြောက်တုံးကြီးပြစ်ချခရခြင်းသည်ဒါလည်းပိဋကတ်ပဲလေဝိဘတ်တော်ပဲအဲ့ဒီဝိဘတ်တော်ဘာကြောင့်ဖြစ်လဲဆိုတော့မြတ်စွာဘုရားဒီဘဝတစ်ခုကဘဝတစ်ခုကအမွေလူရင်းနဲ့ပိဋကတ်ညီကုံရောပြဿနာတက်တယ်ဘုရားလောင်းကအကိုကြီးအဲ့ဒီညီကလည်းညီအရင်မဟုတ်ဘူးတဲ့အဖေတော့တူတယ်တဲ့အမေမတူဘူးတဲ့ဖေးတူမေးခွဲညီကိုပေါ့နော်အဲ့တော့အဲ့ဒီညီကိုသူကပြောပြတယ်ဒီအမွေဆိုတော့ကငါကအကြီးငါကအကြီးဆိုတော့ငါကပူရသိင်တယ်ဒါပေမဲ့ညီကလက်မခံဘူးလက်မခံတော့ကဲပါကွာဒီလိုဆိုရင်ငါမင်းငါကြည့်ချက်ပေးပါမယ်ဆိုပြီးတော့တော်ရဲကိုဗိသက်ရင်နော်ချော့ပြီးတော့ခေါ်သွားတယ်တော်ရဲရောက်တဲ့အခါမှာတောင်းကြတယ်တွန့်ပြပြီးတော့အပေါ်ကနေကြောက်တုံးနဲ့ဖိတက်ပြီးတော့ဗိသက်တခါတည်းအသေးတက်ပြလိုက်တယ်အဲ့ဒါဘုစုလေဖះလောင်းပဲနော်ဒါကြောင့်အမွေနဲ့ပတ်သက်လာပြီဆိုရင်ဒိဋ္ဌိဆွေမျိုးဆိုတာမရှိတော့ဘူးသားချင်းဆိုတာမရှိတော့ဘူးလေနော်တချို့ဆိုရင်ရှိပါတယ်ဗျာညီကောင်မောင်နှမတွေတယောက်နဲ့တယောက်ချစ်ချစ်ခင်ခင်ကြင်ကြင်နာနာအာရှိနေကြတဲ့ဆိုရင်မေးတဲ့လူကြီးတွေကဟေးညီတို့အမွေခွဲပြီးပြီလားအမွေခွဲပြီးပြန်အမွေခွဲပြီးပါလေတယောက်နဲ့တယောက်တင်းတင်းမြညာရှိတယ်ဆိုရင်ဒါတော်လို့ပဲတဲ့အများအားဖြင့်ပိဋကတ်ရေအမွေခွဲပြီဆိုရင်တယောက်နဲ့တယောက်မသိမမြဖြစ်တာကပဲညာတယ်နော်အခုလည်းဘုရားလောင်းဖြစ်တဲ့အခုဖြစ်သူဒီဒီပစ္စည်းတွေကိုအကုန်လုံးရကျင်တော့သူ့ရဲ့အညီကိုတခါတည်းကြောက်တုံးနဲ့ဖိတက်ပြီးတော့အသေးအသက်ပြစ်လိုက်တယ်အဲ့ဒါကိုအတိတ်ကလုပ်ခဲ့တဲ့အကြောင်းတရားပဲတဲ့အဲ့ဒီအကြောင်းတရားကြောင့်ပိဋကတ်ရေအခုဒီဝရကကြောက်တုံးကြီးပြစ်ချခံရတာစေရနာဟံဘိက္ခဝေကမ္မဝရမိကံဆိုတာချမ်းမို့ဘူးစေနာကိုပြောတာကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့ပိဋကတ်ရေစေနာဆိုတာပါတယ်နော်အေးကောင်းတာလုပ်ရင်လည်းစေနာပါတယ်အဲ့ဒါကိုတော့ကုသိုလ်ကံလို့ခေါ်တယ်မကောင်းတာလုပ်ရင်လည်းစေနာပါတယ်အဲ့ဒါကိုတော့အကုသိုလ်ကံလို့ပြောတယ်အေးအဲ့ဒီစေနာဒီဟုသောအကြောင်းတရားကြောင့်စေနာကိုကံကံဆိုတော့အကြောင်းတရားအဲ့ဒီအကြောင်းတရားကြောင့်ဘိသက်ရဲ့အကျိုးတရားဆိုတာဖြစ်လာတာဒါကြောင့်ဒီကနေ့တွေ့ကြုံနေရသောကောင်းကျိုးဆိုးကျိုးမှန်တယ်များသည်မနေ့ကအတွေးမြင်မနေ့ကစိတ်ထားကြောင့်ဖြစ်ပေါ်လာကြလေကုန်၏ဒီကနေ့ကောင်းကျိုးနဲ့တွေ့တယ်ဘာကြောင့်လဲမနေ့ကအတွေးမြင်ကောင်းခဲ့လို့မနေ့ကစေနာကောင်းခဲ့လို့ဟာဒီကနေ့မကောင်းကျိုးတွေနဲ့တွေ့နေရပြီဆိုရင်ဘိသက်ရဲ့မနေ့ကအတွေးမြင်မနေ့ကစေနာဗါလေမကောင်းခဲ့လို့ပဲဒီကနေ့အတွေးအမြင်ဒီကနေ့စေနာသည်မနေ့ပြန်မိမိတို့ရဲ့ဘဝကိုတိဆောက်ကြလိမ့်မယ်တဲ့ဒီကနေ့စေနာကောင်းတယ်ဆိုရင်မနေ့ပြန်ဘန်ခင်းရဲ့လမ်းကိုလျှောလန်းရမယ်ဒီကနေ့စေနာမကောင်းဘူးအတွေးမြင်မကောင်းဘူးဆိုရင်တော့မနေ့ပြန်စုခင်းတဲ့လမ်းကိုလျှောလန်းရမယ်ဒီတော့မနေ့ပြန်ဘိသက်ရဲ့လှပတဲ့ဘွားကိုတိဆောက်ခြင်းနဲ့ဆိုရင်ဒီကနေ့အချိန်မှာကိုယ့်ရဲ့စေနာလေးတန့်ရှင်းအောင်ကြိုးစားစေနာတန့်ရှင်းရင်အဲ့ဒါပါလေကုသိုလ်ကံလို့ဆိုပါတယ်စေနာဟံဘိက္ခဝေကမ္မံဝဒာမိကံဆိုတာအချားမဟုတ်ဘူးကိုယ့်ရဲ့ပါလေစေရနာပဲအဲ့လိုစေနာကိုကံလို့ခေါ်တယ်အဲ့လိုကံအကြောင်းတရားဖန်တီးလာပြီဆိုရင်ဘိသက်ရဲ့ဘုရားမရှောင်လွဲလို့မရပါဘူးအခုမြတ်စွာဘုရားဘုံတော်၆ပါးတခင်မြတ်စွာဘုရားအေးအကျိုးတရားဖြစ်ပေါ်လာပြီဆိုတဲ့အခါမှာဘိသက်ရဲ့ရှောင်လွဲလို့မရဘူးဒါကြောင့်ဩငါတို့မှလည်းပဲကောင်းကျိုးချမ်းသာရဖို့အတွက်ကောင်းတဲ့အလုပ်တွေလုပ်မှဖြစ်မယ်အဲ့လိုကောင်းတဲ့အလုပ်တွေကိုလုပ်ဖြစ်ဖို့အတွက်စေနာလေးတန့်ရှင်းအောင်ကြိုးစားမယ်ဆိုပြီးတော့စေနာတန့်ရှင်းအောင်ကြိုးစားဖို့မလိုဘူးလားအေးစေနာမတန်ရှင်းတော့ပိဋကတ်ရေမကောင်းကျိုးရမှာပဲအခုမြတ်စွာဘုရားကြောက်တုံးကြီးပြစ်ချခံရတယ်အတိတ်ကကိုလုခဲ့တယ်အကုသိုလ်ကံကြောင့်ပဲ Now, never compete with the doga. Nyaswa fiyaye, chima doli, dhane akwe kanya jin. Nyaswa fiyaye, chodone bicha laido, chogoza liga chima do tikaide, erago siya ziwega bigdaye. Kudare kama chima doli go, dhane kweya le, no? E erale bigdaye, a jongdiya siri ere. อริยเจ้านี่ก็เมษวาพระเจ้าของเราเมฆกะโกรธได้เมษวาหมู่เกเรราชาหัมปัตติโยอะติยะตัตติยะปุริตาหะนิเตนะกัมมะวิภาเกนานิเรยัมปิสิตังพุทธังภะคะเวงายะตะโรเมเจตายันโตอังฆะพะยะจิงโกรธเมติปุริสีขารุงะปะริโวเมวิงโหสุยะโตราสะมินติอะติภิกขะปุเร บาลีโอเมียงโอสุยะโตราสะมินติอาทิภิกขะบุเรตระทุเวกะรุงะปุริตังยอกจะเดียวโกตัตติยะลัมภิญหะนิงตะเกบุภีเตนะกัมมะวิภาเกนะทุกังยะโจจังอังฆะพะยะจิงกุโรเมติ ตัตตกัมมุโนโทกันอิเตเตนาจ้วงจันภิญบาลีฉิรังโตมาสวิงอะยีเปียงโกปะกัปปิติผัดดอกแค่ยาลิบิอิติอิโตภะคะวะพุทธเจ้ามาตะเกณฑ์พะยาศีกรอเมติกะริติก้องสวามะตวยเมญจันโตมุกะบะเปตะติ အဲ့တော့ဘုရားရှင်ကတော်မြတ်ချိန်မတော်လေးထိခိုက်တန်ရာရတဲ့အခါမှာရန်တော်မြတ်ကဘိသိက်ဇိဝကရဲ့တရားဥယျာဉ်ကိုပင့်သွားတယ်တရားဥယျာဉ်ရောက်တဲ့အခါမှာဆရာဇိဝကအဲ့ဒီတရင်ကြားတဲ့မြတ်စွာဘုရားချိန်မတော်မှာထိခိုက်တန်ရာရနေလို့တယ်ဒီလိုဆိုရင်မသွားပြီးတော့ခုမှဖြစ်မယ်ဆိုပြီးတော့ဆရာဇိဝကရောက်လာရောက်လာပြီးတော့ဘိသိက်ရဲ့မြတ်စွာဘုရားရဲ့ချိန်မတော်လေးကိုဓာတ်နဲ့ခွဲလိုက် ကဲဒါနဲ့ခွဲရတဲ့အခါမှာသူတွေပါတွေထွက်မလာဘူးလားလောဟိတုပ္ပါဒကသွေးရောထွက်သွားတယ်နော်သို့တော့စေနာချင်းတွေ့ရလားဒီဝဒကသွေးထွက်အောင်လုပ်တာကမြတ်စွာဘုရားကိုပီစီလူတဲ့စေရနာခုဆရာသူကမြတ်စွာဘုရားရဲ့ချိန်မတော်ကိုဓာတ်နဲ့ခွဲတယ်သွေးထွက်တယ်ဒါကဘိသိက်ရောဂါနော်ဒံယာလေးကိုကြောက်စီလူတဲ့စေနာ
အဲကြောင့်စေနာကြီးကြီးရဲ့ဆိုတာဒါပြောတာနော်အပြုမူခြင်းတူမဲ့ပိဿရဲ့စေနာချင်းတူရလာအေးစေနာချင်းမတူဘူးသွေးတော့ထွက်တယ်ဒါကပါလေယောဂါလေးပြောက်အောင်လို့ဒေဝဒကြောင့်မြတ်စွာဘုရားကိုသိချောင်းကြံတာဒါကြောင့်ဂရုကံဖြစ်သွားတယ်အဲ့တော့မြတ်စွာဘုရားရဲ့တရားလေးကိုငါပြောက်အခုမဲဆိုပြီးတော့ချိန်မတော်ကိုဓာတ်နဲ့ခွဲလိုက်ဓာတ်နဲ့ခွဲပြီးတော့တခါတည်းစေတွေပါလေးထက် ထပ်ပြီးတော့ပတ္တိစီစီပြီးတော့အဲမြို့ထဲမှာလည်းငါလူနာရှိသေးတယ်အဲဒီကငါ့ကိုစောင့်နေတာအချိန်လေးရှိပါသေးတယ်ညနေမှာငါပြန်လာမယ်ဆိုပြီးတော့ဆရာဒီကတိပတ္တိစီပြီးတော့ဘိသိက်ရဲ့မြို့ထဲကိုသွားအဲ့တော့လူနာကိုကုကုတဲ့အချိန်မှာမိုးကချုပ်သွားတယ်ခြေတော်ကတော့မြို့ကလေးကရှိနေတာဆိုတော့မိုးချုပ်တော့ဘိသိက်ရဲ့မြို့ကကသိပြီးတော့မြတ်စွာဘုရားထံပြန်လာလို့မရတော့ဘူးဟာဒုက္ခပဲ ငါပတ္တိဖြေအောင်မှာအခုတော့ငါပတ္တိမဖြေခဲ့ရဘူးဘယ်လိုလို့ရမလဲဆိုပြီးတော့ဆရာဇီဝဲကစိတ်မကောင်းဖြစ်နေတယ်အဲ့ဒါကိုမြတ်စွာဘုရားကသိတယ်ဒါတော့ဟေးအနန္ဒလာခဲ့ကွာတဲ့ဘာရဲ့တန်ရာအခုသက်တာပြီတဲ့ဒီတော့ပတ္တိကိုဖြေလိုက်အနာကိုစီးတာတဲ့ပတ္တိကိုဖြေလို့ရပြီဟာအရှင်ဘုရားရပါမလားဖြေရပါလေကွာတဲ့ဆရာဇီဝဲကတော့မလာဘူးဖြေမလာလဲကိစ္စမရှိပါဘူးတဲ့ဖြေတာဖြေလိုက်
ဆရာသူကရယ်ဆေးရတယ်အဲ့လောက်ထိစွန်းတာနောက်နေ့မနေ့ကျတော့မှအဲ့ဒါဆရာသူကကျောင်းကိုရောက်လာတယ်ရောက်လာတဲ့အခါမှာအရှင်ဖေရတက်တာရလားဖေရအေးတက်တာရဲ့ကွာအဲ့တော့မြတ်စွာဘုရားယောဂါလေးပြောက်ဖို့ဆိုပြီးတော့ဆရာသူကဒီခြေမတော်ကိုဓာတ်နဲ့ခွဲတယ်အဲ့လိုဒါနဲ့ခွဲရကြည့်နေဘေးသေးရေနော်အတိတ်ကအကြောင်းရှိတယ် အဲ့ဒီကြောင့်ကဘာလဲဆိုတော့ဘောတစ်ခုကရှင်မင်းရင်ဖြစ်ခဲ့ဘူးတယ်ရှင်မင်းရင်ဆိုတော့ဘေးတက်ရဲ့စေတလုံးပိုင်ပဲဒီလူကိုတက်စီဆိုရင်ဘာလဲတားရတာပဲနော်အာဒီလူကိုငါကွာထောင်ချမယ်ဆိုရင်ထောင်ချလိုက်တာပဲငါဒီလူကိုဓာတ်နဲ့ထိုးမယ်ဆိုရင်ထိုးလိုက်တာပဲသူတို့အထက်မှာဘေးတက်ဥပဒေဆိုတာမရှိဘူးအဲ့တော့အာနာရှင်ရှင်မင်းနေဆိုတော့သူတို့လှုပ်ချင်လှုပ်လိုက်တာပဲအဲ့တော့ဘုရားရှင်ကတော်မြတ်ဒီဘဝတစ်ခုကရှင်မင်းဖြစ်ခဲ့တယ်။အဲ့လိုရှင်မင်းဖြစ်ခဲ့ခင်ကလူတယောက်ဒေါသဖြစ်ပြီးတော့သူကိုယ်တိုင်ဘိသက်ရည်လှန်နဲ့ထိုးပြီးတော့အသေးသက်ခဲ့တာ။အဲ့ဒါပါလေအတိတ်ကအကြောင်းတရား။အဲ့တော့ဒီဘဝမှာနော်အခုဓာတ်နဲ့ခွဲခံတယ်ဆိုတာအဲ့ဒါပဲတဲ့။အဲ့တော့ဦးဇင်းကစဉ်းစားကြည့်တယ်။ဒီကနေ့ခေတ်စေယုံနေမှာခွဲစိတ်ခံတဲ့ပုဂ္ဂိုလ်တွေအများကြီးနော်အဲ့ဒါဘာကြောင့်လဲအတိတ်ကသူများကိုတတ်ခက်ဖြတ်ခက်လိုပဲဆိုတော့ဘိသက်ရဲ့မှတ်စလို့မရဘူးလားအခုမြတ်စွာဘုရားနော်အတိတ်ကရှင်မင်းဖြစ်ခဲ့စဉ်ကလူတယောက်ကိုလှမ်းနဲ့ထိုးပြီးတော့ကိုကိုတိုင်းတတ်ခက်ဘူးတယ်ဘုရင်မြတ်ဆုံးအကြောင်းမူရဘူးတတ်ချင်တတ်လိုက်မယ်ထောင်ချချင်ချလိုက်မယ်ဒါပဲဘိသက်ရဲ့ဒါကြောင့်တင်မိကနော်တင်မိမင်းသားလေဘုရင်မဖြစ်ချင်ဘူးတဲ့အားကြောင့်လေဆိုတော့အခုလိုအကုသိုလ်လုံးမိမှဆိုလို့ဆိုပြီးတော့ဘိသက်ရေသူစိတ်ညစ်နေတယ်အဲ့ချိန်မှာသူရဲ့ဟိုးအတိတ်ကမိခင်တော်ခဲ့ဘူးတဲ့နော်ထီးဆောင်နတ်သမီးကအေးအဲ့လိုဆိုရင်အစွန်အာအလိုနေဆိုပြီးတော့အကြံပေးတယ်မို့လားအဲ့တော့တင်မီမင်းသားလေးတွေဘိသက်ရေအစွန်အာအလိုနေဘာကြောင့်လဲဘယ်ရင်မဖြစ်ချင်လို့တဲ့အဲ့တော့ဘိသက်ရေသူဒီဒါဆက်ချောင်းနဲ့အဲ့ဒီချိန်အထိစကားပြောဘာခင်ကြီးကတတ်မယ်ဆိုပြီးတော့လှုပ်တဲ့အခါမှာအဲ့ကျမှစကားပြောလာအဲ့တော့သူ့ရဲ့စကားမပြောရခြင်းရဲ့အကြောင်းတရားလေးကိုသူရှင်းပြအဲ့မှာဘာခင်ကြီးကလက်ခံအဲ့တော့ပိဋကရေတွတ်ထွက်သွားတယ်ဒါကိုကြည့်မယ်ဆိုရင်ရှင်မင်းတို့မြည်သည်ရဇဝတ္တန်ဆိုတာဘိသိတ်ဒါညာလို့မရဘူးအပြည့်ရှိတဲ့ပုဂ္ဂိုလ်ကပြည့်ပြရမယ်ဒေါ်တဲ့ပုဂ္ဂိုလ်ချီးမြှောက်ရမယ်နော်ဒါဘယင်းကြီးရဲ့တာဝန်ပဲဘုရားတို့မြမရာသွေမှာလည်းရှိခဲ့ဘူးတဲ့မင်းတို့မင်းရဲ့ဖခင်ကတာယာဝတိမင်းရဲ့အဲ့ဒီတာရီမင်းကရင်းတော်ဝန်ကြီးကိုဘေးတက်ရဲ့သူကိုယ်တိုင်နော်ရှင့်ပါရင်ညာသူကိုယ်တိုင်လမ်းနဲ့ထုတ်ပြီးတော့တက်ပြလိုက်တခါလေကျမ်းပေါ်မှာလက်ကျသွားတယ်အဲ့လောက်ထိရက်ဆက်တာအဲ့တော့တာရီမင်းရဲ့သားကဘာလို့ဖြစ်လာလဲမင်းတို့အဲ့ဒီရင်တော်ဝန်ကြီးရဲ့သားကယုံမင်းကြီးဥဖွက်လိုက်ဖြစ်လာတယ်။ပြန်တွေ့ကြပြီနော်။အဲ့တော့တခါတည်းရန်အကြောင်းရှိရင်ညီလာကကျမ်းပယုံမင်းကြီးဥဖွက်လိုက်ဆိုတော့ကဘိသက်ရေတကယ်ပညာဓာတ်တတိပြတ္တိနဲ့ပြည့်စုံတဲ့အမတ်ကြီးပြောတရားရှိရင်ပြောလိုက်တာရှင်မင်းပဲဆိုပြီးတော့ဘိသက်ရေမညာဘူးတဲ့။အမတ်နဲ့တန်တော်ဦးတင်နေတဲ့မဟုတ်ရင်မဟုတ်ဘူးဟုတ်ရင်ဟုတ်တယ်။ယုံမင်းကြီးဥဖွက်လိုက်ကတတိရှိတယ်အဲ့တခါတည်းညီလာငါကျင်းမပြီဆိုရင်မင်းတို့မင်းကြီးကိုပြန်ပြီးတော့ပြောတယ်မင်းတို့မင်းကြီးအဲ့ဒါမဟုတ်သေးဘူးဒီလိုဒီလိုရှိရဆိုပြီးတော့အဲ့ဒီအချိန်မှာမင်းတို့မင်းကြီးကဒေါသဖြစ်ပြီးတော့လှမ်းကိုကန်ပြီးတော့ဖိုးလိုက်မင်းဒီလှမ်းကိုသိလားမင်းအဖေကိုတတ်ခဲ့တဲ့လှမ်းငါရဲ့ခမဲတော်ကြီးကမင်းအဖေကိုတတ်ခဲ့တဲ့လှမ်းမင်းသိလားဒေါသဖြစ်ပြီးတော့မင်းတို့မင်းကြီးကပြောတယ်အဲ့လိုပြောလိုက်တဲ့အခါမှာဘေးတည်းရောမင်းကြီးအခုလည်းငါပိုက်လှမ်းပြီးတော့မင်းကြီးတက်ပြလိုက်ပါတခါတည်းပိုက်လှမ်းပြီးတော့နော်အဲ့တိုင်ရှောက်တယ်အဲ့တော့မင်းတို့မင်းကြီးဘလို့မှပြောလို့မရတော့တကယ်လဲမတက်ရလို့ပေါ့ဗျာနော်အော်မင်းအတော်ခက်တာပဲဆိုပြီးတော့အခန်းထဲဝင်သွားတယ်အဲ့လိုဖြစ်တဲ့အခါမှာနဗျာဝန်ကြီးတွေကယောမင်းကြီးရဲ့အဲ့ဒါတော့ထီတော့မပြောပါနဲ့ဆိုပြီးတော့သူ့ကိုတားတယ်အမရဘူးတဲ့ငါကတဲ့မှန်တယ်ဆိုရင်မှန်တယ်ဟလာဟုတ်တယ်ဆိုရင်ဟုတ်တယ်ဒီလိုအမှန်နဲ့ပြောရမှာပဲတဲ့မဟုတ်တာကိုဟုတ်တယ်ဆိုပြီးတော့မပြောချင်ဘူးတဲ့လိန်ပြီးတော့ပြောမှာငါရှက်တယ်ကွာငါရဲ့တန်မိုင်းမှာအဲ့လိုအမဲစက်ငါမကြံစည်ချင်ဘူးတဲ့ဒါကြောင့်အမှန်တိုင်းပြောရမှာပဲဆိုပြီးတော့ယောမင်းကြီးဥဖို့လည်းကတော့လုံးဝအရှုံးပေးဘူးအကြောဘိသက်ရေအမတန်မှလေးစားစရာကောင်းတဲ့နော်ရာဇဝင်တွေကအဖြစ်ပြက်တစ်ခုပေါ့အဲ့တော့ဆိုချင်တာကဗ ဘယင်းမြတ်ဆောင်ဆိုတာကအကြောင်းမရွေးဘူးဘာကြောင့်လဲစေတလုံးပိုင်ထောင်ကြခြင်းချမှာပဲတက်ခြင်းတတ်မှာပဲဒါကြောင့်ဘေးတည်းရဲ့ဘုရားလုံးသည်ဘယင်းဖြစ်ခဲ့စဉ်ကရဇုတတရားကိုသူကိုယ်တိုင်လှမ်းနဲ့ထုတ်ပြီးတော့တက်ခဲ့တယ်အဲ့ဒီအကြောင်းတရားကြောင့်အခုဒီဘဝရောက်တဲ့အခါမှာခြေမတော့ဒါနဲ့အခွဲခံရတာအဲ့တော့အခုဘယ်နှခုရှိသွားပြီသုံးခုရှိသွားပြီနော်နံပါတ်1ကဘာလဲလူသားသမားတွေဆင်လွတ်ခံရခြင်းနံပါတ်2ကဘာလဲကြောက်တုံးကြီးပြစ်ချခံရခြင်းနံပါတ်3ကဘာလဲခြေမတော့ဒါနဲ့ခွဲခံရခြင်းနောက်ဆုံးနံပါတ်4ကဘာလဲဆိုတော့မြတ်စွာဘုရားနာလာဂိရိစင်နဲ့တိုက်ခိုက်ခံရခြင်းပေါ့နော်ဒါလည်းပိဋကရဲ့ဘယ်သူကတိုက်ခိုက်တာလဲပြောစရာမလိုပါဘူးဗျာအရှင်ဒေဝတ္တပဲအာဒီမြတ်စွာဘုရားကိုမတိတရားအသက်မဲ့ဆိုပြီးတော့ပိဋကရဲ့ဒီလိုကိုတရင်လွှဲအဲ့လိုတရင်လင်းတဲ့အချိန်မှာဟာယဟန်တော်မြတ်ကဟာဒေဝတ္တကမြတ်စွာဘုရားကိုအသက်မဲ့လို့တဲ့ဟာလို့ဆိုတော့ဖြစ်သေးဘူးကွာငါတို့မြတ်စွာဘုရားကိုဆောင်းဆောင်မှပဲဆိုပြီးတော့မြတ်စွာဘုရားတရင်သုံးတဲ့ကနကုတ်ကြီးအကြောင်းနိုင်တာမှာဘေးတဲ့ရဟန်းတော်ကယဟန်တန်ကတော့မြတ်သည်တခါတည်းလမ်းလျှောက်ပြီးတော့ဇာတိပါရီရွတ်ဖတ်ပြီးတော့မြတ်စွာဘုရားကိုဆောက်လျှောက်ကြရတယ်။အဲ့ဒီအချိန်မှာမြတ်စွာဘုရားကအတန်ကြီးကြားတော့ဟိအာနန္ဒာအတန်ကြားပါလေကွာ။ဘုသူကြီးလည်းမှန်ပါဗျာယဟန်တော်များစာအန်နေကြပါလေဗျာ။ဘာကြောင့်ငါကျောင်းသားမှာလာပြီးတော့စာအန်နေကြတယ်လဲ။မှန်ပါဒီဝိရကမသေးသေးအောင်တတ်မေဆိုပြီးတော့အဲ့ဒီလိုတရင်စကားကြောင့်ယန်းတော်များစိုးရိမ်ပြီးတော့မြတ်စွာဘုရားကိုအဲ့ဒါဆောင်းရှောင်းမေးဆိုပြီးတော့အခုလိုဒီနားမှာလာပြီးတော့လမ်းလဲလျှောက်ကြစားလဲပြင်ကြလုံနေကြတာပါဘုရားအဲ့ဒါယန်းတော်များကိုမြတ်စွာဘုရားကခေါ်လိုက်တယ်အဲ့တော့ယန်းတော်များရောက်လာတဲ့အချိန်မှာမြတ်စွာဘုရားကချစ်သားတို့တဲ့ဘုရားတို့မြည်သည်သူတို့ဘာရဲ့လုံလပယောကဖြင့်ပရိနိဗ္ဗာန်စံနေဆိုတာထုံးစံမရှိဘူးကြောင်းကြစရာမလိုဘူးဆိုပြီးတော့တန်ဃာတော်အရှိသူမြတ်တွေကိုဗိဒ္ဓရဲ့ပြန်လွတ်လိုက်တယ်။အဲတော့ဒေဝရကဒီလိုဆိုရင်တော့ငါမြတ်စွာဘုရားကိုဘလို့တန်ရမလဲဆိုပြီးတော့စဉ်းစားတယ်အဲ့လိုစဉ်းစားတဲ့အခါမှာနာလာဂရိစင်ကိုသွားမြင်တယ်။ဟာဟုတ်ပြီ။နာလာဂရိစင်ဒီအလွန်ကျန်းတယ်လို့ပြောတယ်။အဲတော့ဟောဒီစင်နဲ့ငါမြတ်စွာဘုရားကိုတိုက်မယ်ကွာဆိုပြီးတော့ဘရင်အဇတတထံရောက်လာတယ်။ထလာပြီးတော့အကျိုးကြောင့်ပြောပြတယ်ငါမြတ်စွာဘုရားကိုလှုပ်ကြံမယ်လို့အဲ့တော့ကွာတဲ့ငါနာရဂတိစင်ကိုအသုံးပြုကျင်နေဟာရပါတယ်ဖုရားဆိုပြီးတော့စင်တိုင်းတွေကိုခေါ်ပြီးတော့ဟောဒီအရှင်တဝရပြောတဲ့အမိန့်တိုင်းဆောင်ရွက်ကြဆိုပြီးတော့ဘုရင်ကအမိန့်ပေးလိုက်တယ်ဒီတော့ဘုရင်တဲ့အရှင်တဝရတည်စင်တိုင်းတွေကိုမေးဒီစင်ကြီးကိုကွာတဲ့ငါအသုံးပြုပြီးတော့မြတ်စွာဘုရားကိုတတ်ချင်တယ်အဲ့တော့ဘလို့လို့ရင်ကောင်းမလဲဟာစင်ကြီးကိုအရက်တိုက်မှဖြစ်မယ်အခါတိုင်းဘလောက်လောက်တိုက်လဲရှစ်အိုးတိုက်ပါဒီလိုဆိုရင်ဒီကနေ့တော့မြတ်စွာဘုရားကငါသည်လောက်ကြံမှာဖြစ်သည့်အတွက်16အုပ်တိုက်အရေ16အုပ်တိုက်ပြီးတော့ကွာမြတ်စွာဘုရားကငါတတ်မယ်အဲ့တော့မြတ်စွာဘုရားဆုံးကကြွနေတဲ့အချိန်မှာအဲ့ဒီနာလာဂရိစင်ကြီးကိုဒိဋ္ဌိအရေဘယ်နှအုပ်တိုက်လိုက်တယ်အရေ16အုပ်တိုက်ပြီးတော့လွတ်လိုက်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကတခါတည်းမေတ္တာပို့ပြီးတော့နာလာဂိရိဆက်ပြီးတော့ခေါ်လိုက်တယ်အဲ့ဒီအချိန်မှာနာလာဂရိစင်ကြီးကြီးဘုရားထံတန်းလာပြီးတော့မြတ်စွာဘုရားနာရောက်ပြီဆိုတဲ့အခါမှာဒိဋ္ဌိတခါတည်းဒုတုပ်ပြီးတော့နော်ဝစ်ချသွားတယ်မြတ်စွာဘုရားရဲ့မေတ္တာတရားကြောင့်အရှင်ဒီဝေတ္တရဲ့အကြံစီမအောင်မြင်တော့ဘူးအဲ့ဒီတရင်ကလည်းဒိဋ္ဌိတမျိုးလုံးပြန့်နေသွားတယ်ဒီဝေတ္တရုံမာလိုက်တာကြည်သာမြတ်စွာဘုရားကိုနာလာဂရိစင်နဲ့တိုက်တဲ့အဲ့တော့အဇတတကလည်းပဲအဲ့ဒီတဲ့ကြဝဉ္ကြီးတွေကရှောက်ကြဟာဒီလိုလုံရင်တော့ကွာငါအရှင်တွေကိုဆရာဖြစ်ဆက်ပြီးတော့ကိုယ်ကလည်းမဖြစ်တော့ဘူးဆက်ပြီးတော့အဲ့ဒီတော့ဘယင်အဇတတကလည်းပဲအဲ့ဒီနာလာဂရိစင်ကြီးကိုမေးတဲ့ရသော်ဘုရားကိုတိုက်ခိုက်သည့်အတွေ့စောအုပ်တွေပါတယ်အကုန်လုံးဖြတ်တောက်လိုက်တယ်နော်ငါဆရာဖြစ်နေကိုယ်ကမဲ့ဆိုရင်တော့ငါဘဝမလွယ်တော့ဘူးဆိုပြီးတော့ဆရာဖြစ်ကန်နေဗိသိတ်เนาะရက်ဆဲလိုက်တယ်ပေါ့ဗျာအဲ့တော့မြတ်စွာဘုရားနလဂရိစင်နဲ့တိုက်တယ်ဒါလည်းဗိသိတ်ရဲ့အကြောင်းရှိတယ်တဲ့အဲ့ဒီအကြောင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကိုရောတိုင်းမင်ကြားတော်မူခဲ့တယ် Atharo buri adi bisika muni modema pindaya wisaradanda adadi dingazina Egewenga yidaro miyachidayano Angabiyya jingro miyadi puri shikarunga Atharo sin uzi di adi jike buri Radwe garunga bisika muni modema Bisika buddha asintu miyako Bainaya salunga jadanda leleywe nito bisika muni modema Bisika muni bisika buddha asintu miyako Kasi nasimchen adade deintaikai gabi Denagama vipagina dukan yajudajau Nalagiri amichito gaso sindi Pando dong lowleye Taru no janjo di vive Namu bhagami chinga kelevi Idi ido bhagava bono chaupada Gampiya shengro miyadi Karidi gongswa madwe Mejya do mulai bhave dadi เออพระอาจารย์กรมยัตตะนาลากิริสัญญีโกสิรุไล่ขึ้นดีดาอธิกจ้องเตียชื่อเกเรเอ ခေမုန်ကြီးစေဝါကိုပြမရဲ့အဲ့ဒီပုဂ္ဂိုလ်များမှာခိုက်တက်တယ်နော်ခေမုန်ကြီးဗနပါဗျာဘုရားပိစေကယန္တာဝေယမိနေပါတယ်နော်ဂုံကြီးဆေယပေကန္တာဟောကတရားပြဆိုပြီးတော့ခေမုန်ကြီးဗနပါရှိတယ်မြတ်စွာဘုရားပိစေကဗုဒ္ဓယဟန္တာတက္ကတဝေကနော်လေရတော်ရလဝဲတော်ရပြီးတော့မိဘဆေယ ကုဏဝုဒီဝရဝုဒီပေါ့နော်ကိုယ်ရခုံကြီးတဲ့ပုဂ္ဂိုလ်ပြီးတော့ကိုယ်ကိုပေကံမှုတဲ့ပုဂ္ဂိုလ်ပြီးတော့ကိုယ်ကိုတရားဟောတဲ့ဆရာအဲ့ဒီခေမုန်ကြီးစေဘာကိုပြန်မမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်များမှာဗိဒ္ဓရဲ့ခိုက်တက်တယ်ပြစ်ဒဏ်တင့်တယ်မြုံမုံလေးကိုလေညာကိုပြေးလိုက်မယ်ဆိုရင်အဲ့ဒီမြုံမုံဒီပါလေကိုယ်စီကိုပြန်ရောက်လာတယ်လို့ပဲတဲ့ ဒုက္ခပေးတယ်အာဆရာတို့မိဘတို့နော်ယန္တာတို့မတို့ပြန်မမယ်ဆိုကားမယ်ဆိုရင်အဲ့ဒီအပြစ်ကြီးကိုယ်စီကိုပြန်လာတတ်တယ်တဲ့အဲ့တော့ဘုရားလောင်းဒီဘဝတစ်ခုကပြည့်စုံကဗုဒ္ဓအရှင်သူမြတ်ကိုဆင်းနဲ့တိုက်ခိုက်ခဲ့တယ်အဲ့ဒါကြောင့်အဲ့ဒီအကုသို့ကံကြောင့်ဘောဘောမြတ်စွာဘုရားရဲ့ငရေမကြာခဲ့ရတယ်အဲ့ဒီငရေကလွတ်မြောက်လာတဲ့အခါမှာကံရဲ့အကျိုးဆက်အပြင်အခုဘုရားဖြစ်တဲ ဒီတော့ဝိပက်တော်ဘယ်နှပါရှိသွားပြီနံပါတ်1ကပါလေလူသက်သမားတွေစစ်လွတ်ခံရခြင်းနံပါတ်2ကကြောက်တွန်းကြီးလှိမ့်ချခံရခြင်းเนาะနံပါတ်3ကချိန်မတော့ဓာခွဲခံရခြင်းနံပါတ်4ကနာလာဂရီစင်တိုက်ခိုက်ခံရခြင်းအဲ့လိုဝိပက်ဖြစ်ခြင်းဒီအတိတ်ကပါလေအကြောင်းရှိခဲ့လို့အဲ့တော့အကြောင်းကံရှိရင်ဘိတရဲ့အကျိုးတရားဆိုတာဖြစ်မှာပဲတဲ့ကုသိုလ်ကံရှိရင်ကောင်းကျိုးဆိုတာရလာလိမ့်မယ်အကုသိုလ်ကံတွေရှိမယ်ဆိုရင်မကောင်းကျိုးဆိုတာရလာလိမ့်မယ်ဒါဖြင့်အဲ့ဒီအကျိုးတရားတွေကိုဘိတရဲ့ပပြအောင်လို့လို့မရဘူးလားဆိုရင်ရပါတယ်တဲ့ကုသိုလ်ကံကြောင့်ကောင်းကျိုးရလာအကုသိုလ်ကံကြောင့်မကောင်းကျိုးရလာတယ်ဒီတိုင်းပဲအဲ့ဒီအကျိုးတရားတွေကိုဘိသက်ရဲ့အားနည်းအောင်လုပ်လို့ရတယ်တဲ့အခုဇာတသက်သည်ဖခင်ကြီးကိုတက်လိုက်တဲ့ဘိသက်ရဲ့ပိတုဂါရကကတကယ်ဆိုရင်အဇတသက်သည်အဝူစီငင်းကိုကြမ်းရမှာဒါပေမဲ့သူ့ရဲ့အမားကိုသိတဲ့အခါမှာမြတ်စွာဘုရားကိုဘိသက်ရဲ့တောင်းမနေမို့လားဣစယောမပန်ဒီဣစကမှာအရှင်ဘုရားတပည့်တော်မိုက်မဲသည်အလျောက်တွေးဝေသည်အလျောက်ဖခင်ကြီးကိုတက်ခဲ့ပါတယ်အဲ့ဒါကိုခွင့်လွတ်တော်မူပါဘုရားဆိုပြီးတော့မြတ်စွာဘုရားကိုတောင်းပန်မြတ်စွာဘုရားကလည်းခွင့်လွတ်တယ်အဲ့တော့ကုသိုလ်ကောင်းမှုတွေအမျိုးမျိုးလုပ်တယ်မြတ်စွာဘုရားကိုကြည်ညိုတဲ့နေရာမှာပုထုဇဉ်လောကမှာအဇတတသည်အသာဆုံး အကျိုးအစတတ်ဆိုဘိသက်ရင်နော်အာလူစိုးလူမိုက်ဆိုပြီးတော့ဒီလိုပြောနေတဲ့ပုံကိုယ်တွေရှိတယ်ဟုတ်ပါတယ်မသိခင်ကမိုက်ခဲ့တယ်ဒါပေမဲ့အဲ့ဒီအမားကိုအမှန်မှန်သိရင်ပါလေလူကောင်းတယ်ယောဘလောမင်းကြီးတိပါလေယံပန္ဒီတော်ဝပိဒေနာတော်ဘာလောမီပန္ဒီဓမ္မနိသဝေပါလောတိဟုတ်စတိကိုမိုက်တာကိုမိုက်တယ်လို့သိတယ်ဆိုရင်ပိသက်ရင်အဲ့ဒါလူမိုက်မဟုတ်ဘူးလူကောင်းပဲကိုမိုက်တာကိုမိုက်တယ်လို့မသိမှလူမိုက်အဇဏလက်တည်းသူ့ရဲ့အဖေကိုတက်လိုက်သိတယ်ဒါမကောင်းဘူးဆိုတာကိုပိသက်ရင်သိတယ်အဲ့လိုသိလို့မြတ်စွာဘုရားကိုတောင်းပန်တယ်အဲ့တော့သာနာတော်ကြီးကိုပစ္စည်းလေးပါဖြင့်ထောက်ပံ့တယ်။ဒါကြောင့်ပုထုဇဉ်လောကမှာအစားတသက်လောက်တရားတရားကောင်းတဲ့ပုဂ္ဂိုလ်မရှိဘူးတဲ့။သို့သောသူ့ရဲ့အပြစ်ကဂရုကကံဖြစ်သည့်တွင်ဒိဋ္ဌိအပြစ်တိုင်နော်ခြေဖြစ်လို့တော့မရဘူး။သို့သောကုသိုလ်ကောင်းမှုတွေလှုပ်လိုက်သည့်အတွေ့သူသည်ငရဲငယ်လေးမှပဲကျသွားတယ်။အဲ့လိုမလုပ်ရင်အဝစီငရဲမှကျရမှာ။ဒါကြောင့်အတိတ်ကကိုလှုပ်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကံကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားကိုသိသိအာနိအောင်လို့လို့မရဘူးလားရပါတယ်ဒါကြောင့်အကုသိုလ်လုံမြလုတ်ခဲ့ရင်အဲ့ဒီအကုသိုလ်ကံတွေကိုတွေးပြီးတော့နောင်နာရနိုင်မယ်အစားအတတ်နိုင်ဆုံးအခုပစ္စုပန်အချိန်မှာကောင်းတဲ့အလုပ်တွေလုပ်ဖို့မလိုဘူးလားလိုတယ်တခါအရာရှိတယောက်ဆရာဘုန်းကြီးထံရောက်လာတယ်ရောက်လာပြီးတော့သူ့ရဲ့အကြောင်းလေးကိုရှင်းဦးဆိုတာလျှောက်တယ်ရှင်ဘုရားတဲ့ငကွားတပြည့်တော်အတော်စားမကင်းဘူးတဲ့အလောင်းစားတဲ့လုပ်တယ်ဘုရားတဲ့အရာရှိအဲ့တော့တပြည့်တော်တဲ့တရားတစ်ပွဲသွားပြီးတော့တရားနာရင်းနဲ့အတိဝင်လာပြီးတော့အတော်စားလဲတပြည့်တော်မလုပ်တော့ဘူးအလောင်းစားလဲတပြည့်တော်မလုပ်တော့ဘူးဘုရားဘုရားဘုန်းကြီးကဟောတယ်အတိမရှိရင်အဲ့ဒီပုဂ္ဂိုလ်ဒီတိရိစ္ဆာန်နဲ့ဘာမှမထူးဘူးဆိုပြီးတော့ဒီလိုဟောတယ်အဲ့လိုဟောလိုက်တဲ့အခါမှာတရားလေးနားပြီးတော့ဟုတ်သားပဲငါဒီတောက်လိုက်စားလိုက်ပြောလိုက်ပတ်လိုက်နဲ့အချင်းကုန်နေတယ်ငါဒီလူဝရလာပြီးတော့ကုသိုလ်ကောင်းမေမေရရမလို့ရသေးဘူးဆိုပြီးတော့တောက်စားလည်းမလုပ်တော့ဘူးလောင်းစားလည်းမလုပ်တော့ဘူးတပည့်တော်ကုသိုလ်ကောင်းမှုကိုဒလဆက်လုပ်တယ်ဖေရဖြစ်ကျွန်တော်အဲ့လိုလုပ်ရင်းနဲ့ဖေရတပည့်တော်ဟာယာရုကြသွားတယ်တကယ်ဆိုရင်ဘိသက်ရဲ့ကုသိုလ်ကောင်းမှုလုပ်ရင်ကောင်းကျိုးချမ်းသာရရမှာအခုတော့ယာရုမတက်ဖဲနဲ့ရာထူးကြသွားတယ်အဲ့တော့ဒီလိုစိတ်ထဲမှာတန်တရားဖြစ်သွားရေဗျာကုသိုလ်သည်ကောင်းကျိုးဖြစ်စေတယ်အကုသိုလ်သည်မကောင်းကျိုးပေးတယ်အခုတော့ငါဒီကောင်းတာတွေလုပ်နေတာကောင်းတာတွေလုပ်နေပါလေကောင်းကျိုးမရှိဖဲနဲ့အခုရာထူးကြသွားတယ်ဟုတ်သေးပါဘူးကွာဆိုပြီးတော့ဒီလိုစိတ်ထဲမှာတန်တရားဖြစ်နေတယ်ဗျာတဲ့အရှင်ဘုရားဘယ်လိုလဲဆိုပြီးတော့ဆရာဘုန်းကြီးကိုလာပြီးတော့ရှောက်တယ်အဲ့လိုရှောက်တဲ့အခါမှာဆရာဘုန်းကြီးကအေးတကားလေးတဲ့အစိုးရရှိတယ်ကွာတဲ့ဗောဓိပင်မျိုးခြေချိုးရတယ်ဗောဓိပင်ချိုးဆွဲချိုးရဗောဓိပင်ပြောတဲ့အခါမှာဘိသက်ကြီးခြေချိုးသွားတယ်အဲ့တော့မင်းစင်သားကြီးကွာတဲ့ဗောဓိပင်ပြောတယ်ဆိုတာကုစုပဲတဲ့ဒါပေမဲ့ကုစုလောက်ပါလေခြေချိုးသွားတယ်တဲ့ခြေချိုးတယ်ဆိုတာမကောင်းချိုးပဲတဲ့အဲ့အဲ့လိုဖြစ်ရခြင်းနဲ့အချမ်းမဟုတ်ဘူးတဲ့ဗောဓိပင်ပြိုးခြင်းဒီကုသိုလ်အဲ့ဒီကုသိုလ်ကြောင့်သူဒီခြေပဲကျိုးတာအကြိဗောဓိပင်မပြိုးဘူးဆိုရင်အဲ့လိုသေရမှာအဲ့တော့အခုတော့မသေတော့ဘူးကွာတဲ့ခြေပဲကျိုးတယ်သေလောက်တဲ့နော်အကျိုးတရားသူရရှိတော့မှာတဲ့ဒါမှမဟုတ်ဗောဓိပင်ပြိုးလိုက်သည့်အတွက်အဲ့ဒီအကျိုးကပါလေအာနေသွားတယ်အာနေပြီးတော့ဘေးသက်ရေမသေပါဘူးတဲ့ခြေပဲကျိုးတယ်ပြီးတော့ဗောဓိပင်ချိုးဆွဲချိုးရတဲ့ဗောဓိပင်မချိုးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီရွှေဥရမှာသို့တော့အဲ့ဒီဗောဓိပင်ကိုချိုးလိုက်သည့်အတွက်ဒေသိနော်အေးကောင်းချိုးချမ်းသာဒီအပြည့်ဝမရတော့ဘူးရွှေဥမရဘဲနဲ့ပါရတယ်ဆွဲချိုးပဲရတယ်တဲ့မင်းလည်းအခုအဲ့လိုပဲကွာကုသိုလ်သာမလုပ်ဘူးဆိုရင်မင်းထောင်ကြမှာတဲ့ဟိုတော့ထောင်မကြဘူးနော်ပါကြသွားရာဓုပဲကြားတယ်မင်းဒီကုသိုလ်ဒါမလုပ်ဘူးဆိုရင်လည်းထောင်လဲကြမယ်ရာဓုလဲကြမယ်တဲ့အခုတော့ထောင်မကြဘူးကွာရာဓုပဲကြားတယ်တော်သေးတာပေါ့အဲ့ကြမှာဒိဋ္ဌိရယ်နော်သူကသဘောကျသွားတယ်အဲ့တော့ဆိုကျင်တာကကိုအတိတ်ကလုတ်ခဲ့တဲ့ကုသိုလ်အကုသိုလ်ကံတရားတွေကြောင့်ရရှိလာတဲ့အကျိုးတရားအဲ့ဒီအကျိုးတရားကိုဒိဋ္ဌိရယ်ပစ္စုပန်အချိန်မှာအာနိအောင်လုပ်လို့မရဘူးလားအေးအရေးကြီးတာကပစ္စုပန်အချိန်အတိတ်ဆိုတာကြိုခဲ့ပြီ အနာဂတ်ဆိုတာမရောက်သေးဘူးဒါကြောင့်ကိုယ်နဲ့မဆန်ဘူးကိုယ်နဲ့ဆိုင်တာကပစ္စုပန်အချိန်ပဲအဲ့ဒီပစ္စုပန်အချိန်မှာကောင်းတာတွေလုပ်မယ်ကောင်းတာတွေပြောမယ်ကောင်းတာတွေတွေးမယ်ကံသုံးမှဆင်ခြင်မယ်ဆိုရင်အတိတ်ကအကုသိုလ်ကံတရားတွေကြောင့်ဖြစ်ပေါ်လာမယ်မကောင်းကျိုးတွေတိတ်တဲ့အာနစ်သွားတယ်ဒါကြောင့်ကောင်းတဲ့အလုပ်တွေလုပ်ဖို့မလိုဘူးလားအဲ့လိုကောင်းတဲ့အလုပ်တွေလုပ်မယ်ဆိုရင်ကောင်းကျိုးချမ်းသာရရင်လည်းပြည်ပြည်ဝဝရတယ်နော်မကောင်းကျိုးဖြစ်ပေါ်လာမယ်ဆိုရင်လည်းပဲအဲ့ဒီမကောင်းကျိုးတွေအာနစ်သွားတယ်ဒါကြောင့်အလုံးတော်သူတော်စင်များအဲ့ဒီကမ္မနိယာမနှလုံးသွင်းပြီးတော့ဩကောင်းကျိုးရခြင်းနဲ့ဆိုရင်ကောင်းတာတွေလုံးမှဖြစ်မယ်ဆိုတဲ့အတွေ့အလေးနဲ့ဒါနသီလအမထဝိပဿနာဆိုရက်ကောင်းတဲ့အလုပ်တွေနော်ကုသိုလ်ကောင်းမှုတွေများများလုပ်နေအောင်ကြိုးစားကြပါလို့တိုက်တွန်းရင်ဝိပတ်တော်စနပါဒုတိယပိုင်းဤမာတဲ့ဤကုံချုပ်ပါပြီမေတ္တာပို့ပြီးတော့တရားသင်ကြရအောင်အလုံးလိုက်ဆိုကြမယ်တကဘာလုံးမှာယတ္တတံချမ်းသာကိုစိတ်မြဲပါစေဥပယံမိကင်းစင်ဝေငြိမ်းရကြပါစေဘုံ37ဖြစ်ဖြစ်များစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကင်းစင်ဝေငြိမ်းရကြပါစေမေတ္တာနိတကရောလောကိသမ္မာဘာတုဒုက္ခံကရောမေတ္တံတိနေလရံတိဒုက္ခံတုဖုတိတာပဇာလောကိတတဝါလီလီကုမိပောလလောကတတကွအတွင်းမှာမေတ္တာနိတံကရောမေတ္တာဤလူအပွေပြုပဝင်ဝေလာမင်းကြီးသည်တမ္မာတတ္တဝါတရေဤမြစေဘောအတေယျစွန်းကကောင်းမွန်စွာဒုက္ခံကရောသူလေဝန္တာမာလေရှင်ပြုံးနှလုံးစိတ်ဝမ်းလန်းလာရဲ့ကိုချမ်းသာကိုပြုလျက်ဘာတူရဲ့လည်းကင်းဝေးပေလေမကအေးရဘောရွှွမြတ်တေရေထွန်းပပါစေတတိမေတ္တံတိနေလရတိမေတ္တာပွေလေရအေရဆောင်တိယောဝါတို့ဖြင့်ဘုဒ္ဓိတာဘုံဘုံလွန်းတုံမွမ်းမလတ်ထိတွေ့အကုန်သောပဇကပခေဝေပြင်းပြင်း၌ဒီနေများစွာတတဝါတို့သည်ဒုက္ခတုကိုစိတ်ဧကဘေးရန်กว่า၍ဝန္တာတကွချမ်းသာကြပါစေကုန်တည်း